Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန် DC မြို့တော်အမေရိကန်တန်က2015ခုနှစ်ဇွန်လ28ရက်စနေနေ့မနက်ဖြန်အစီအစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါရဲ့ရှင်။ကျွန်မခွာညိုပါအခုမနက်အစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုကိုရန်နိုင်နဲ့ကျွန်တော်ကြော်ကြော်သိင်းကြညာမှာပါ။တူနီရှားကပင်လယ်ကမ်းခြေတစ်ခုမှာကျန်းဖက်တိုက်ခိုက်ခံရတာကြောင့်လူ38ဦးထက်မနည်းသေဆုံးသွားပါတယ်။ကိုဝေးနိုင်ငံရဲ့မြို့တော်ကရှီယာဘလီတစ်ခုကိုတိုက်ခိုက်တာမှာတော့လူ25ယောက်ထက်မနည်းသေဆုံးပါတယ်။ပြင်သစ်ကဒံငွေဆိုင်ရုံတစ်ခုကိုတိုက်ခိုက်ခံရပြီးတဲ့နောက်အဲ့ဒီဒေသမှာလူငယ်ကြီးအဆင့်ကိုအမြင့်ဆုံးတိုးမြှင့်ထားပါတယ်။ဒီသတင်းတွေအပအဝင်တခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ဒီကနေ့အတွက်စိတ်ဝင်စားစရာသတင်းဆောင်မတွေထဲမှာတော့အလုတ်သမားတွေလစာငွေတိုးမြှင့်တတ်မှတ်တဲ့ဆွေးနွေးပွဲအစိုးရအတီးပြုကိုပဲကြံမာတော့တယ်။အဲ့ဒီလိုလစာတိုးတဲ့အခါဖြစ်လာနိုင်တဲ့နောက်ဆက်တွဲအခြေအနေတွေကပါနေပါလေ။
ကျေးဇူးရေလုံးရှင်တွေအတွက်ကိုစီးပွားရေးခက်ခဲဖြစ်လာမယ်ဆိုရင်တို့ဘုံတွေပုံမြန်ပို့နိုင်အောင်များပို့နိုင်အောင်အကူအညီဘက်ကဖြေရှုံးမှုတွေထပ်လုပ်ပြီး
သမရရဲ့စီးပွားရေးကြံပေးဒေါက်တာဇော်ဦးရဲ့ပြောပြချက်ကိုနားဆင်ရပါမယ်။နိုင်ငံတကာသတင်းဆောင်မတွေအနေနဲ့တော့အင်ဂျင်ထိုင်းနိုင်ငံကသတင်းလွတ်လပ်ခွင့်တွေပိုးပြီးနှိပ်ကွပ်လာနေတဲ့အကြောင်းနဲ့အတူတရုတ်နိုင်ငံဘက်မှမူရစ်ဆေးရောင်းဝယ်မှုတွေတိုးပွားလာနေတာကိုဘလူးကာကွယ်တိုက်ဖြတ်နေသလဲဆိုတာကိုလည်းထုတ်လွှင့်ပေးမှာပါ။တခါဥရောပတိုက်ဖြတ်မှာတော့ရွှေပြောင်းလုံသမားတွေရဲ့အကြောင်းကိုလည်းပြောပြပေးသွားဖို့ရှိပါတယ်ရှင်။ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုအရင်ဆုံးတော့စနေနေ့မနေ့ဖက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိန်းနဲ့ကိုရန်နိုင်တို့ကကြီးညာပေးပါမယ်ရှင်။
မြေရေပလန်ကံယူတဲ့ငါဟော်တယ်တလုံးမှာအကြမ်းဖက်တိုက်ခိုက်မှုကြောင့်ဗြိတိန်၊ဂျာမနီနဲ့ဘယ်လ်ဂျီယံနိုင်ငံသားတွေပါဝင်လူ38ဦးထက်မနည်းသေဆုံးသွားတယ်လို့တူနီရှားတာဝန်ရှိသူတွေကပြောပါတယ်။တူနီရှားနိုင်ငံဆူဇော်မြို့က Imperial Mahaba Hotel နာပင်လယ်ကမ်းခြေတစ်ခုကလူတွေကိုတောက်ကြနေမှာတနတ်သမားတွေကဝင်ပစ်ခဲ့တာလို့ပြည်ထောင်စုဝန်ကြီးဌာနတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီကမ်းခြေဟာဥရောပနဲ့တခြားမြောက်အာဖရိကနိုင်ငံတွေကဧည့်သည်တွေအသွားများတဲ့နေရာပါ။တိုက်ခိုက်မှုအပေါ်လူငယ်ရေးတပ်ဖွဲ့တွေကတုံ့ပြန်လှုပ်ဆောင်ခဲ့ပြီးသေဆုံးသူတွေထဲမှာတနတ်သမား2ဦးထက်မနည်းပါတယ်လို့တာဝန်ရှိသူတွေကပြောပါတယ်။တခြားလူ36ယောက်လည်းဒဏ်ရာရပါတယ်။နောက်ထပ်တနတ်သမား2ဦးကတော့တိုက်ခိုက်တဲ့နေရာကနေထွက်ပြေးသွားပြီးအခုချိန်ထိလွတ်နေဆဲပါပဲ။တိုက်ခိုက်မှုရဲ့လက်သေးအဖြစ်ဘယ်သူကမှမကြေညာသေးပါဘူး
။ကိုယ်နိုင်ငံမျိုးတော်မှာလူ25ယောက်ထက်မနည်းသေဆုံးခဲ့တဲ့ရှီယာဘလီကိုအသေးခံဘုတ်ခွဲတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ IS Islamic အစိုးရအဖွဲ့ကပြောလိုက်ပါတယ်။ကူဝေးစီးတီးမှာရှိတဲ့ Iman Sadiq Bali ကိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့ IS အဖွဲ့နဲ့ဆက်ဆက်နေတဲ့ Najd Province အဖွဲ့ကပြောပါတယ်။တောက်ကြနေကဘလီအတွဲဝတ်ပြုစုတောင်းသူတွေနဲ့ပြည်နေတဲ့အချိန်မှာအသေးခံဘုံခွဲသမားကသူ့မှာပါလာတဲ့ဘုံတွေကိုဖောက်ခွဲလိုက်တာဖြစ်ပါတယ်။ဒါပြင်လွန်ခဲ့တဲ့သတင်းပတ်တွေအတွင်းဆော်ဒီအာရဗျနိုင်ငံကရှီယာဘလီနှစ်ခုမှလည်းအလားတူတိုက်ခိုက်မှုမျိုးတွေလုပ်ခဲ့တယ်လို့ Najd Province ကပြောအဖွဲ့ကပြောပါတယ်။ရှီယာမွတ်စလင်တွေဟာမိစ္ဆာဒိဋ္ဌိတွေဖြစ်တယ်လို့ IS အဖွဲ့ကသတ်မှတ်ထားတာပါ။တိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်ကိုယ်စော်ဘာရှိခ်အမက်အယ်ဆာဘာလေအဲ့နေရာကိုတွားရောက်ခဲ့ပါတယ်ခင်ဗျာ
ပြင်သစ်နိုင်ငံရုန်းအယ်ဘ်အရက်ကသဘောတငွေဆက်ယုံတစ်ခုကိုအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်အဲ့ဒီဒေသရဲ့လူမျိုးရေးသတိပေးချက်အဆင့်ကိုမြင့်နိုင်သမျှအမြင့်ဆုံးဖြစ်တဲ့တိုက်ခိုက်မှုဆိုတဲ့အဆင့်အထိတိုးမြင့်ထားတယ်လို့ပြင်သစ်သမ္မတဖရန်ဆွာအော်လန်ကပြောပါတယ်လေယုံမျိုးအရှိတောင်ဘက်စိန့်ကွန်တင်ဖော်လော်ဗီယေဆိုတဲ့မြို့ငယ်လေးကဆက်ယုံမှာတိုက်ခိုက်ခံရပြီးနာယီအတော်ကြာတောက်ကြနေနေ့လယ်ပိုင်းမှာလူမျိုးရေးဆိုင်ရာအဆင့်မြင့်အစည်းအဝေးတစ်ခုပြီးမစ္စတာအော်လန်ကအဲ့လိုပြောတာပါအဲ့ဒီတံငွေဆက်ယုံကိုကျန်းဖက်မှုတံပြန်တိုက်ဖြတ်ရေးဆိုင်ရာပြည်နှစ်တပ်ဖွဲ့တွေဆေးလုခဲ့ပါတယ်အဲ့ဒီမှာလူသေးအလောင်းတစ်ခုနဲ့ဖြတ်ထားတဲ့ဥကောင်းတစ်လုံးတို့ကိုအာရဗ်ဘာသာစကားနဲ့ရေးထားတဲ့စာတန်းတွေနဲ့အုပ်ထားတာတွေ့ရပါတယ်အနားမှာလည်းအစ္စလမ်အစွန်းရောက်ဝါဒစာတွေပါတဲ့အလံတစ်ခုကိုတွေ့ရပါတယ်တေဆုံသွားသူကအလုပ်ပေးထားတယ်လို့ယုံကြည်ရသူတူကိုအာဏာပိုင်တွေကဖန်ထားပါတယ်ဒါဟာစိုးသွင်းရက်ဆက်တဲ့ရာဇမှုဖြစ်တယ်လို့ပြည်နှစ်ပြည်ထောင်စုဝန်ကြီးဘနာစီဇန်နူဗ်ကဆိုပြီးချင်းချောက်မှုကိုခြေဖြက်လုဆောင်ပြီလို့ပြောပါတယ်။တန်တရားနဲ့အဖန်ခံထားရတဲ့ရဆိုင်ဆာလီယာပြစ်မှုကျူးလွန်မှုတွေမှတ်တမ်းမရှိပေမဲ့အစ္စလမ်အစွန်းရောက်ဝါဒီအတူဖြစ်နိုင်ခြေရှိတာကြောင့်စောင့်ကြည့်နေသူတွေမှာပါတယ်လို့ဝန်ကြီးစီဇန်နူဗီကအခင်းဖြစ်တဲ့နေရာမှာပြောပါတယ်
။တူနီရှားကူဝိတ်နဲ့ပြင်သစ်နိုင်ငံတွေမှာတောက်ကြနေကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတအင်ပီရိုကပြစ်တင်ရှုတ်ချလိုက်ပါတယ်။ဒီလိုရဆက်ရုံမှာတိုက်ခိုက်မှုတွေကြောင့်ထိခိုက်သေးဆုံးသွားသူတွေသူတို့ကိုချစ်ခင်တဲ့သူတွေနဲ့အဲ့ဒီသုံးနိုင်ငံစလုံးမှာရှိတဲ့ပြည်သူတွေအတွက်ကျွန်တော်တို့ဆူတောင်းမြစ်တာပို့တာနေပါတယ်လို့သမ္မတဥဘာမရဲ့ပြန်ကြားရေးအရာရှိထုတ်ပြန်ထားတဲ့ကြေညာချက်မှာပြောထားပါတယ်။မကြသေးခင်သတင်းမှတ်တွေအတွင်းသမ္မတကလည်းပြင်သစ်ကူဝိတ်နဲ့တူနီရှားခေါင်းဆောင်တွေနဲ့ဆွေးနွေးခဲ့တာနဲ့အမျှအကြမ်းဖက်ဝါဒရဲ့အန္တရာယ်ကိုတိုက်ဖျက်ဖို့အတွက်ကျွန်တော်တို့စိတ်ပိုင်းဖြတ်ထားသလိုတညိတညွတ်သေးရှိနေပါတယ်။အဲ့ဒီနိုင်ငံတွေကဒီကနေ့တိုက်ခိုက်မှုတွေကိုတုံ့ပြန်ခဲ့တာနဲ့အမျှကျွန်တော်တို့ကလည်းသူတို့နဲ့အတူရှိနေပြီးနိုင်ငံသုံးနိုင်ငံစလုံးကသက်ဆိုင်ရာတာဝန်ရှိသူတွေနဲ့လည်းဆက်သွယ်ပြီးလိုအပ်တဲ့အကူအညီတွေပေးသွားဖို့ကမ်းလှမ်းထားပါတယ်ဆိုပြီးတော့ကြေညာချက်ထဲမှာ ာပြောထားပါတယ်ဘယ်လူအဖွဲ့အစည်းမှမအကြမ်းဖက်ဝါဒအတွက်နေရာမရှိပါဘူးအမေရိကန်ပြည်ထောင်စုအနေနဲ့လည်းအကြမ်းဖက်မှုတွေလှုပ်ဆောင်နေတဲ့သူတွေကိုတိုက်ထုတ်ပြီးတော့ကမ္ဘာတဝန်းအစွန်းရောက်အကြမ်းဖက်မှုတွေကိုတံပြန်ရင်ဆိုင်ဖို့အတွက်နိုင်ငံတကာမိတ်ဆွေနိုင်ငံတွေနဲ့အတူအနီးကပ်လက်တွဲလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းပြောထားပါတယ်ခင်ဗျာ
ဒီအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ကလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ဝေကနေစနေနေ့မနေ့ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ကာတပ်ဖွဲ့တွေထိန်းချုပ်ထားတဲ့ကူဘာနီမြို့ကိုထိုးစစ်ဆင်တိုက်ခိုက်မှုတစ်ခုအတွင်းအစ္စလာမ်စစ်သွေးကြွ IS အစွန်းရောက်တွေကအရသာ146ဦးထက်မနည်းကိုတပ်ပစ်ခဲ့တယ်လို့ပဋိပက္ခကိုစောင့်ကြည့်လေ့လာနေတဲ့အဖွဲ့အဖွဲ့ကပြောပါတယ်။ကူဘာနီမြို့ကနေတူရကီနိုင်ငံနဲ့ဝင်တဲ့နေဆက်ဖြတ်နေရတာမှာကာစစ်သားတွေလိုပုံဖြတ်ထားတဲ့ IS စစ်သွေးကြွတွေကကားပုံးဖောက်ခွဲမှုတစ်ခုလုပ်ခဲ့တာနဲ့အမျှကြာသပတေးနေ့မနေ့အစောပိုင်းမှာတိုက်ပွဲဆက်ဖြစ်ခဲ့တာပါ။ကိုဘာနီမျိုးရင်းနဲ့ပပတ်လည်းမှာရသား146ဦးအသက်ခံခဲ့ရတာဖြစ်တယ်လို့ပြည်တင်အခြေစိုက်စီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့တာဝန်ရှိသူတို့ဖြစ်တဲ့ရာမီအဗ်ဒူရာမန်ကအဗျူအေကိုပြောပါတယ် IS အစွန်းရောက်တွေဟာတောက်ကြနေအစောပိုင်းအထိမျိုးရင်းနေရာ၃ခုမှာကတုတ်ချင်းတူနေရာယူထားပြီးတော့ဒဇာကန်တွေဖမ်းထားတယ်လို့ယူဆတဲ့အကြောင်းသူကပြောပါတယ် IS အစွန်းရောက်ဒါဇင်ပေါင်းများစွာလည်းတိုက်ပွဲတွေအတွင်းသိဆုံးပါတယ်
ပြီးခဲ့တဲ့သတင်းပတ်ကတနက်နေ့ပြစ်ခတ်မှုအတွင်းသိဆုံးသွားခဲ့တဲ့ Charles Tremieux ဖခင်ကြောင့်ခရီးယံတရားဟောဆရာဟာလူကောင်းတစ်ယောက်ဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကချီးကျူးပြောဆိုလိုက်ပါတယ်။သမိုင်းဝင်အာဖရိကအမေရိကန်နယ်ဝင်တွေရဲ့ဖျားရှိကိုကြောင့်မှလူဖြူတနက်သမားတို့ရဲ့ပစ်ခတ်မှုအတွင်းသိဆုံးသွားတဲ့လူမဲကိုးထဲမှာတယောက်ပါဝင်ဖြစ်တဲ့တောင်ကယ်ရိုလိုင်းနားပြည်နယ်ရဲ့အထက်လွှတ်တော်မှတ်ကလမန်တာပစ်နီရဲ့ဇာပနာအခမ်းအနားတွင်မှာသမ္မတအိုဘားမားကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။သမ္မတအိုဘားမားဟာပစ်နီကိုလူကိုယ်တိုင်တီးပြီးတော့ပစ်ခတ်မှုဟာဖျားကြောင့်အတွင်းမှာဖြစ်သွားခဲ့တာကြောင့်သူ့ကိုဆုံးရှုံးရမှုဟာပိုပြီးတော့ထိခိုက်နာကျင်ရပါတယ်လို့ပြောပါတယ်။ဒါပြင်တောင်ပိုင်းခွဲထွက်ရေးအလံကိုပြည်နယ်လွတ်တော်ဝင်တွင်းကဖယ်ရှားလိုက်တာဟာဖျားသခင်ရဲ့ကျေးဇူးတော်ကိုဖော်ပြလိုက်တာဖြစ်တယ်လို့သမ္မတအိုဘားမားကသူ့ရဲ့မိန့်ခွန်းအတွင်းမှာလည်းမှတ်ချက်ပေးပြောကြားသွားပါတယ်။ဒါပြင်သမ္မတအိုဘားမားကတနက်နေ့အကြမ်းဖက်တာတွေကိုရှုတ်ချလိုက်ပြီးတော့ဒီဇာပနအခမ်းအနားကိုသမ္မတကရော်မီရှဲလ်အိုဘားမားဒူးသမ္မတဂျိုးဘိုင်ဒန်နဲ့သူ့ရဲ့ဇနီးတို့လည်းတက်ရောက်ခဲ့ကြပါတယ်ခင်ဗျာ။
လိန်တူစုံတွဲတွေဟာအမေရိကန်ပြည်ထောင်စုရဲ့ဘယ်နေရာမှာမဆိုလက်ထပ်ထိမ်းမြှောက်ခွင့်ရှိတယ်လို့အမေရိကန်တရားလွှတ်တော်ချုပ်ကတောက်ကြနေမှာဆုံးဖြတ်လိုက်တာဟာအမေရိကန်ပြည်ထောင်စုအတွက်အောင်ပွဲတစ်ခုဖြစ်တယ်လို့ပြောပြီးသမ္မတဘရက်အိုဘားမားကအကြေဆုလိုက်ပါတယ်။လူတိုင်းအတွက်ဥပဒေအရရပိုင်ခွင့်နဲ့ဒဏ်တူညီမျှတဲ့အကာအကွယ်တွေကိုအမေရိကန်အခြေခံဥပဒေကအာမခံချက်ပေးထားတယ်လို့အဖွဲ့ဝင်၉ဦးပါတရားလွှတ်တော်ချုပ်မှာ၅မဲ၄မဲနဲ့ဆုံးဖြတ်ခဲ့တာပါ။ဒါကြောင့်မို့လိန်တူချင်းလက်ထပ်တာကိုတရားမဝင်သတ်မှတ်ဖို့ဘယ်ပြည်နယ်ကပဲမဆိုစူးစမ်းပါစေတရားလွှတ်တော်ချုပ်ရဲ့အခုဆုံးဖြတ်ချက်ကပဲနောက်ဆုံးအတိဖြစ်ရမှာပါ။ဒီဆုံးဖြတ်ချက်ဟာပြည်내90စလုံးမှာတက်ရောက်ရမှာဖြစ်ပါတယ်။ထောင်ပေါင်းများစွာသောလိန်လူစုံတွဲတွေရင်ဆိုင်နေရတဲ့မတိကြမြေရာမှုကိုဒီဆုံးဖြတ်ချက်ကအဆုံးသတ်စေမှာဖြစ်ပြီးမိမိတို့ရဲ့လူမှုအဝင်ဝိုင်းအားလုံးအတွက်အားကောင်းစေမှာဖြစ်ပါတယ်လို့ဒီသမိုင်းဝင်ဆုံးဖြတ်ချက်ထွက်လာပြီးတဲ့နောက်သမ္မတအင်ဂျီတော်မှာမစ္စတာအိုဘားမားကပြောပါတယ်။အမေရိကန်ပြည်ထောင်စုဟာတိတ်ကိုဂုဏ်ယူသင့်ပါတယ်လို့လည်းမစ္စတာအိုဘားမားကပြောပါတယ်။
ကနေဒါနိုင်ငံမှာကျင်းပနေတဲ့2015 FIFA အမျိုးသမီးကမ္ဘာဖလားမှာဂျာမနီတင်းကအကျိုးပေါ်လူပွဲတက်သွားပြီဖြစ်ပါတယ်။ကနေဒါနိုင်ငံမွန်ထရီအောမြို့မှာတောက်ချာနေကကျင်းပခဲ့တဲ့ပထမ quarter final မှာဂျာမနီကပြင်သစ်ကိုပယ်နယ်တီမှာ5ဂိုး4ဂိုးနဲ့နိုင်ပြီး semi final တက်သွားတာပါ။ပြင်သစ်တင်းကဂိုးရင်သွင်းပြီးပွဲကိုဦးဆောင်ခဲ့ပေမဲ့ဂျာမနီကပယ်နယ်တီကနေပြန်ချီခဲ့လို့မိနစ်90မှာတစ်ဖက်တစ်ဂိုးစီတည်ဖြစ်နေတာပါ။အချိန်ပေါ်မှာလည်းနှစ်ဖက်စလုံးဂိုးမသွင်းနိုင်တာကြောင့်ပယ်နယ်တီကန်ကြတာမှာပြင်သစ်က၅လုံးမြောက်ပယ်နယ်တီကိုဂျာမနီဂိုးသမားကာကွယ်နိုင်ခဲ့တဲ့အတွက်နောက်ဆုံးမှာဂျာမနီက၅ဂိုး၄ဂိုးနဲ့နိုင်သွားခဲ့တာဖြစ်ပါတယ်ဒုတိယ quarter final ပွဲအဖြစ်နဲ့အမေရိကန်နဲ့တရုတ်အသင်းတို့အခုသတင်းကြေညာနေတဲ့အချိန်မှာကစားနေကြပြီဖြစ်ပါတယ်ခင်ဗျာ
ဇွန်လ30ရက်နေ့နောက်ဆုံးသတ်မှတ်ရဲ့အမိအီရန်နျူကလ িয়ার ရေးပြည်ပစုံတဲ့သဘောတူညီချက်တရားရာရေးဆက်ဆက်ဆွေးနွေးဖို့အီရန်နဲ့ကမ္ဘာ့အင်အားကြီးနိုင်ငံတွေကြိုးစားနေကြတာနဲ့အမျှအဓိကကိစ္စရပ်တွေအပေါ်ကြီးမားတဲ့သဘောထားကွဲလွဲတာတွေရှိနေလို့မဲလို့အနောက်နိုင်ငံထိတန်းတက်တမန်တူကပြောလိုက်ပါတယ်အီရန်ရဲ့နျူကလ িয়ার ဆိုင်ရာနေရာတွေကိုကုလသမဂ္ဂကစစ်ဆေးခွင့်ပွင့်လင်းမြင်တာမှုတန်ခတ်ရေးယူထားတာတွေနဲ့အီရန်ရဲ့အနုမြူအစီအစဉ်မှာစစ်ဖက်ဆိုင်ရာသွေးပြင်လက္ခဏာတွေရှိနိုင်ခြင်းအပါအဝင်အခက်အခဲဆုံးကိစ္စရပ်တွေကိုလာမည့်ရက်တွေအတွင်းဖြေရှင်းရမယ်လို့အဲ့ဒီတန်တမန်ကပြောပါတယ်။အမေရိကန်ပြည်ထောင်ပြင်သစ်ဂျာမနီတရုတ်ရုရှားနဲ့အီရန်နိုင်ငံကတာဝန်ရှိသူတွေအကြားနောက်ဆုံးအကြော့ဆွေးနွေးပွဲတွေလုပ်နေတဲ့ဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာသူဘယ်သူဘဝဆိုတာမဖော်ပြပါဘူးဆိုတဲ့သတ်မှတ်ချက်နဲ့အဲ့ဒီတန်တမန်ကသတင်းတော်တွေကိုပြောတာပါ။ဗီယက်နမ်ကတကယ်ပိတ်ဆွေးနွေးပွဲတွေမှာအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံသားဝန်ကြီးဂျဗတ်ဇာရီဖ်တို့ပါဝင်ဆွေးနွေးကြပါမယ်။ဒါအပြင် P5+1 လို့ခေါ်တဲ့ ကုလသမဂ္ဂလူမျိုးရေးကောင်စီအမြဲတမ်းအဖွဲ့ဝင်၅နိုင်ငံနဲ့ဂျာမနီတို့ကတာဝန်ရှိသူတွေလည်းပါဝင်ဆွေးနွေးကြပါမယ်။ဥရောပတိုက်ကိုရွှေ့ပြောင်းဝင်ရောက်နေထိုင်မှုစူးစမ်းသူတွေနဲ့ပတ်သက်တဲ့အချက်အလက်ကိုဖြစ်ရှင်းဖို့အတွက်ခေါ်လုံဝင်ရောက်ဖို့စူးစမ်းသူ6000ကိုလက်ခံကြမယ်လို့ဘယ်လ်ဂျန်နိုင်ငံဘရပ်ဆဲလ်စ်မြို့မှာလုပ်တဲ့ထိပ်သီးအစည်းအဝေးတစ်ခုအတွင်းဥရောပသမဂ္ဂ EU ခေါင်းဆောင်တွေသဘောတူလိုက်ကြပါတယ်။အီတလီနဲ့ဂရိနိုင်ငံတွေကိုရောက်သွားတဲ့ရွှေ့ပြောင်းဝင်ရောက်သူ4000ကိုလာမယ့်နှစ်နှစ်အတွင်းတခြားဥရောပနိုင်ငံတွေမှာရွှေ့ပြောင်းပေးသွားမယ်လို့ဆိုပါတယ်။လောလောဆယ် EU ရဲ့အပြင်ဘက်ဒေသတွေမှာရှိနေတဲ့နောက်ထပ်လူ2000ကိုလည်းအခြေစိုက်နေထိုင်ဖို့လှုပ်သွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီသဘောတူညီချက်ကိုဇူလိုင်လကမှဥရောပသမဂ္ဂ EU ဖွဲ့ဝင်နိုင်ငံတွေကပြည်ထောင်စုဝန်ကြီးတွေအချောသက်လှုပ်ဆောင်ကြမယ်လို့ကမ်းမန်းထားပါတယ်။လက်ရှိမှာ EU ဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့အီတလီနဲ့ဂရိနိုင်ငံတို့ဟာထောင်ပေါင်းများစွာသောရွှေ့ပြောင်းဝင်ရောက်သူတွေကိုလက်ခံထားရတဲ့ဝန်တုပ်ဝန်ပိုးကိုထမ်းနေရတာပါ။မြောက်အာဖရိကနဲ့အရှေ့လက်ပိုင်းဒေသတွေမှာစင်ရဲမွဲတေမှုနဲ့စစ်ပွဲတွေကနေခနော်ခနဲ့ရေရင်တွေနဲ့ထွက်ပြေးလာကြတဲ့အဲ့ဒီလူတွေကိုနှစ်နိုင်ငံကမ်းရိုးတန်းတွေနာပြည်ထဲပင်လယ်တွေကနေကယ်တင်ထားတာဖြစ်ပါလေအကူအညီပေးကြဖို့အတွက်အီတလီနဲ့ဂရိအစိုးရတို့ကပန်ကြားထားကြပါတယ်ခင်ဗျာ
စနေနေ့မနေ့ပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကြော့ကြော့သိန်းနဲ့ကိုရနိုင်တို့ကြီးညာပေးသွားခဲ့ကြတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်မတွေထဲမှာတော့စက်ယုံလှုပ်သားတွေအတွက်အနှိမ်ဆုံးလှစာတူးမြင့်တတ်မှတ်ပေးနိုင်မယ့်အလားအလာကိုကြည့်ကြရအောင်ပါမြန်မာနိုင်ငံကအခြေခံအလုပ်သမားတွေရဲ့အနှိမ်ဆုံးလှုပ်ခလှစာတတ်မှတ်ရေးကိစ္စမှာတရက်4000နီးပါးတတ်မှတ်ပေးနိုင်ဖို့အတွက်အနှိမ်ဆုံးလှုပ်ခလှစာတတ်မှတ်ရေးအမျိုးသားကော်မတီကကြားဝင်ညှိနှိုင်းပေးနိုင်ခဲ့ပြီဖြစ်ပါတယ်။အခုလာမယ့်ရက်ပိုင်းအတွင်းအစိုးရကအတည်ပြုပြီးရင်တော့အလုပ်သမားရေးဝန်ကြီးဌာနကတရက်ဝင်ကြေညာပါလိမ့်မယ်။ရန်ကုန်မြို့မှာဒီသတင်းပတ်ထဲ2ရက်ကြာကျင်းပခဲ့တဲ့အနှိမ်ဆုံးလှုပ်ခလှစာတတ်မှတ်ရေးညှိနှိုင်းဆွေးနွေးပွဲတွေအပြီးမှာအခုလိုဖြစ်ပေါ်လာတာလည်းဖြစ်ပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကပြောပြပေးပါအောင်ရှင်
။အင်းဒီချင်းအာဆီယံနိုင်ငံတွေမှာလိုပဲမြန်မာနိုင်ငံမှာလည်းအလူသမားတွေရဲ့အနှိမ်ဆုံးလှုပ်ခလှစာကိုတတ်မှတ်နိုင်ဖို့အလူသမားအဖွဲ့အစည်းတွေရောအလူသမားတွေကိုယ်တိုင်ကပါဆန္ဒပြတောင်းဆိုမှုတွေတောက်လျှောက်စုလို့ရှိလာခဲ့ကြတာပါ။အဲ့ဒီအခြေအနေတွေကနေအခုတော့အလူသမားတွေရဲ့အနေဆုံးအခြေခံလုခလာစာကိုတတ်မှတ်နိုင်ဖို့အစိုးရကိုယ်စားလှယ်တွေအလုရှင်အလူသမားကိုယ်စားလှယ်တွေကဇွန်လ24-25နေ့တွေမှာတွေ့ဆုံဆွေးနွေးကြကြပြီးနောက်ဆုံးမှာတော့အနေဆုံးလုခလာစာတတ်မှတ်ရေးအမျိုးသားကော်မတီကအနေဆုံးလုခလာစာအဖြစ်တရက်ကိုကြက်4000နီးပါးတတ်မှတ်ပေးနိုင်ခဲ့တယ်လို့အဲ့ဒီဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့သမ္မတရဲ့စီးပွားရေးအကြံပေးပုဂ္ဂိုလ်ဦးစောဦးကပြောပါတယ
်ဒီအလုရှင်အလူသမားအဖေဆုံးအဆိုပြုနှုံးသားတွေကိုကျွန်တော်တို့ကြားနာပြီးတော့ဒီနှုံးသားတစ်ခုကိုကျွန်တော်တို့သဘောတူညီမှုရယူခဲ့တာဖြစ်ပါတယ်။ဒီအလုပ်သမားခေါင်းဆောင်တွေကြားမှာကတော့တပန်နဲ့ထွက်လာပါတယ်။သူတို့အနည်းဆုံးတစ်နေ့ကို4000ကျပ်နှုံးရမှကျင်းနိုင်တယ်ဆိုပြီးကျွန်တော်တို့ထွက်လာပါတယ်။ဒီနေရာမှာအလုပ်ရှင်များဘက်ကကျန်တဲ့တိုင်းဒေသကြီးပြည်နယ်ပြည်ပကခုနအလုပ်သမားတွေတင်ပြတဲ့ဒီနှုံးကိုလိုပင်းဟန်ကြီးရှိတယ်ဆိုတဲ့အကြောင်းပြောပါတယ်ခင်ဗျာ။အခုပဲကျွန်တော်တို့ဒီရန်ကုန်တိုင်းအတွင်းမှာရှိတဲ့သူသူချင်းဒီအထည်ချုပ်ပင်းရဲ့ကိုယ်စားတော်တော်များများကတော့သူတို့တက်ကြတော့ပထမဆော့ဆော့ချင်းကတော့1500ဒေပင်းဟန်နဲ့1500နဲ့စရတယ်ဆိုရင်တော့တိတ်ပြီးတော့ဟိုနဲလွန်းကြည့်တယ်ပြန်ပြီးတော့တိုးပြပါဆိုပြီးကျွန်တော်တို့ဝိုင်းညှိကြတဲ့အခါမှာနောက်ဆုံးမိမှာတော့2500နဲ့သူတို့ဘက်ကအစိုးပြချက်ကိုပြင်ဆင်ခဲ့ပါတယ်ခင်ဗျာ။အဲတော့2500နဲ့4000ကြားမှာအနှုံးတရားတစ်ခုကိုကျွန်တော်တို့ထပ်ပြီးမှုရပါဗျာ။အဲခန့်ကြီးတဲ့အခါမှာသူ3000နဲ့4000ကြားအဲ4000ဘက်ကိုပို့ပြီးရမှုပါတယ
်။အလုသမားတွေဟာအထူးသဖြင့်အထည်ချုပ်စက်ယုံကအလုသမားတွေဟာတရက်၈နာရီကျော်အလုလို့ရပြီးအချိန်ပိုကြီးမရပဲဖြစ်နေကြတာပါ။အခုတော့အချိန်ပိုနိုင်ရည်တွေအတွက်တည်တံ့လုခလာစာကိုခံစားနိုင်ဖို့အကြံပြုထားကြောင်းလဲဥဇော်ဦးကပြောပါတယ
်။လာစာပုံစံစနစ်နဲ့ပတ်သက်ပြီးတော့ဒီခင်ရရှင်တော်တို့ကမာတွေမှာနိနာချက်တွေအများကြီးရှိရယ်ဆိုတော့သူကအချိန်ပိုရင်းအများကြီးလုပ်ပြီးတော့မှာသူတို့အင်ဂျင်သွားရင်လာကကရတယ်ပေါ့နော်အဲ့တော့သူတို့ကတော့အနည်းဆုံးခက်ချင်းတွေကို fix လုပ်လိုက်ပါအဲ့တော့အချိန်ပိုဒီအပူပဲဖြစ်တယ်အဲ့ဒါကြီးကျွန်တော်တို့ဘယ်လိုပြင်မလဲပေါ့အဲ့တော့လာစာ payslip ပေါ်မှာအနည်းဆုံးခက်ချင်းတွေလာစာနဲ့အပူကြီးတွေကိစ္စကိုကျွန်တော်လာစာပုံစံဟိုပါပြင်ဆင်တဲ့ကိစ္စကိုသဘောတူနိုင်ခဲ့ပါတယ
်အခုလိုမျိုးလောက်ခလာစာတိုးလာမဲ့အပြောင်းလဲတွေဟာမြန်မာနိုင်ငံတစ်ခုလုံးရဲ့စီးပွားရေးကဏ္ဍပေါ်မှာလည်းအကျိုးသက်ရောက်မှုရှိလာလိမ့်မယ်လို့ဦးစောဦးကသုံးသပ်ပါတယ်
။ဟိုစီးပွားရေးဘက်ကနေကြည့်မယ်ရှင်တော့ဒီကိစ္စကသက်ရောက်မှုတွေကြီးနိုင်တာပေါ့ဗျာ။အဲ့တော့ဒီသက်ရောက်မှုတွေဖြစ်လာရင်ဒါအလို့သမားဝင်ကြီးဌာနတစ်ခုရဲ့နေနေဒါကိုဖြည့်ရှင်းလို့မရတော့ဘူး။ဆိုရာဥပမာပြင်ဝေးရေးဖောင်းဖောင်းမှုလုံးဖြစ်လာတဲ့ဆိုရင်ဒါကိုကံပြဖြည့်ရှင်းမှုကလိုအပ်လာမယ်။ဒ ပြီးရင်ကဲ၍ဒီအလုပ်ရှင်တွေအတွက်ကိုစီးပွားရေးခက်ခဲဖြစ်လာမယ်ဆိုရင်သူတို့ကုန်တွေပိုမြန်မြန်ပို့နိုင်အောင်မြန်မြန်ပို့နိုင်အောင်ကုန်တွေဘက်ကဖြည့်ဆုံးမှုတွေထပ်လုပ်ပေးရပြီးရင်လည်းတချို့သူတို့ထောင်းနေတဲ့ဈေးတွေကိုလည်းကြအောင်ဆိုရင်အလုပ်သမားဝန်ကြီးဌာနနဲ့တခြားဌာနတွေပေါင်းပြီးတော့သူတို့နည်းနည်းတခြားကာလမှာဖြည့်ရှင်းပေးရမယ့်ကိစ္စတွေရှိတော့ဒါဒီလိုဟာမျိုးတွေလုပ်ဖို့ဆိုရင်အလုပ်သမားဝန်ကြီးဌာနတခုရဲ့ねကျွန်တော်တို့ကလုပ်လို့မရတော့ဘူးပေါ့နော်ရရတဲ့ခါကျတော့ရှိုးဝတစ်ဖွဲ့လုံးပါဝိုင်းကူပေးရမယ်ဟာလေးရှိတာတော့ဒီလိုထုတ်ပြန်ကြေညာတဲ့ခါကျရင်လည်းအားလုံးကိုသိပေးပြီးတော့မှတနာကြီးရဲ့ခွင့်ပြုချက်နဲ့ကြေညာဖို့ဆိုတဲ့ဟာကဖြစ်လာတာဖြစ်ပါလိမ့်မယ်
မြန်မာနိုင်ငံတွင်းမှာနိုင်ငံသားယင်းနှီးမြှုပ်နှံမှုတွေတိုးလာတာနဲ့မျှပြည်တွင်းထုတ်ကုန်စက်မှုလုပ်ငန်းတွေပိုပြီးတိုးချက်လှုပ်ဆောင်လာတာကြောင့်မြန်မာနိုင်ငံအတွင်းကလူသမားတွေအတွက်နိုင်ငံတကာစံနှုန်းနဲ့အညီအနည်းဆုံးလောက်ခလာစာကိုတိုးမြင့်သတ်မှတ်ပေးဖို့အလူသမားတွေကတောင်းဆိုခဲ့ကြတာလည်းဖြစ်ပါတယ်ခင်ဗျာ
ရရှိမြန်မာ2015ခုနှစ်အထွေထွေရွေးကောက်ပွဲအတွက်မဲဆန္ဒရှင်အစည်းအဝေးကိုရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ပေးနေပါပြီ2010ရွေးကောက်ပွဲတုန်းကတော့ဒီတူတင်ဆန္ဒမဲတွေမှာမဲဆန္ဒရှင်အစည်းအဝေးအမှန်မဟုတ်တာတွေအတော်လေးတွေးကြရတယ်ဆိုပြီးတော့ရွေးကောက်ပွဲစောင့်ကြည့်သူတွေကတော့ပြောပါတယ်အခုဒီထုတ်ပြန်လိုက်တဲ့ဒီမဲဆန္ဒရှင်အစည်းအဝေးတွေဘလောက်ထိတိကျမှန်ကန်မှုရှိပါလဲစင်မာတူလို့ရှိရင်ဘလူးအကြောင်းကြားနိုင်ပါသလဲဒီလာမဲ့စနေညပိုင်းဒဲအလီလိုက်အစည်းအဝေးမှာဒီအကြောင်းတွေကိုဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမိမှန်လူတွေမိမိတို့ရဲ့အတွေ့အကြုံကိုဖလှယ်ပြောပြလူတွေအနေနဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒက်ရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာ VOA ကနေပြီးတော့ဒက်ရဲ့ခေါ်ယူပါမယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့အတွေ့အကြုံတွေနဲ့ဒီမိကုံးမိမြန်လူတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြီးတော့ပေးပို့ထားလို့လည်းရပါတယ် VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ် email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိမြန်လူတွေတော်ရှင်တွေကိုကြိုဆိုပါတယ်
ဒီအမေရိကန်တန်ရဲ့ဓာတ်ရိုက်လေလိုင်းစီစဉ်တွေကိုစနေနဲ့အင်္ဂါညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ဒီနေ့စနေနေ့ညဓာတ်ရိုက်လေလိုင်းဆွေးနွေးကန်အစီအစဉ်မှာပါဝင်ဆွေးနွေးလိုကြတယ်ဆိုရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုမနေ့ပိုင်းမှာတော့ဒီအိန္ဒိယနိုင်ငံတွေဘက်ကသတင်းလွှာလေးပြောပြပေးမယ့်အထဲထိုင်းနိုင်ငံဘက်ကိုအရင်ဆုံးကြည့်ကြရအောင်ပါ။ထိုင်းစစ်တပ်ကမီဒီယာလွတ်လပ်မှုပေါ်နှိမ်နင်းနေတာတွေတိုးချက်ဆောင်ရွက်လာနေပြီးဗီယက်နမ်နိုင်ငံကမွန်တာညာတိုင်းရင်းသားလူနည်းစုတွေပေါ်မှာညှဉ်းပန်းနှိပ်စက်တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့ဘန်ကောက်မြို့မှာကျင်းပနေတဲ့မီဒီယာကွန်ဖရင့်ကိုလည်းဖြစ်လိုက်ပါတယ်။အပြည့်စုံကိုတော့ဘန်ကောက်မြို့ကနေရွန်ကော်ဗင်ကသတင်းပေးပို့ထားပါတယ်။ကိုရန်နိုင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။အမေရိကန်ခြေစိုက်လူခွင့်ဆောင်ကြီးအဖွဲ့ HRW ကဥဆောင်ပြီးတောက်ကြနေမှာကျင်းပခဲ့တဲ့သတင်းမီဒီယာကွန်ဖရင့်ကိုထိုင်းရဲတပ်ဖွဲ့ကတောက်စီရတာဖြစ်ပါတယ်။ဒီခန်းနာဟာမျိုးသားလုံခြုံရေးနဲ့နိုင်ငံဆက်ဆံရေးကိုချိန်ချောက်နေတယ်ဆိုတော့အာနာယစစ်ဆိုရရဲ့တရားဝင်စာကိုထိုင်းရဲတပ်ဖွဲ့ကထုတ်ပြခဲ့ပါတယ်။ HRW ရဲ့အစိုးရခန်းစာထဲမှာဗီယက်နမ်နိုင်ငံကမွန်တာညာခရီးယန်ဘာသာဝင်လူနည်းစုတွေအပေါ်ညှဉ်းပန်းနှိပ်စက်နေတာတွေကိုအသေးစိတ်ဖော်ပြသွားဖို့ဖြစ်ပါတယ်။ဒါပေမဲ့ဒီအခမ်းအနားမစတင်ခင်လေးမှာပဲ Uniform ဝတ်ရဲတွေရောအရပ်ဝတ်ရဲတွေကပါထိုင်းနိုင်ငံရဲ့နိုင်ငံခြားသတင်းတောင်များအသင်းကိုရောက်လာပြီးတော့အဲ့မှာရှိနေတဲ့လူတွေအကုန်လုံးကိုဗီဒီယိုရိုက်သွားခဲ့ပါတယ်ထိုင်းစစ်ကောင်ဆောင်တွေကိုအနာကိုလိုအပ်ရင်လိုအပ်သလိုအသုံးပြုဖို့ပေးထားတဲ့ယာယီဖွဲ့စည်းပုံတွေကပုံမှန်44ကိုထိုင်းမျိုးသားလုံခြုံရေးကောင်စီကအကူအကားပြုခဲ့တယ်လို့နိုင်ငံခြားသတင်းတောင်များအသင်းရဲ့ညွှန်ကြားရေးမှူး Veronica Pedrosa ကပြောပါတယ်
It was a paid event by Human Rights Watch. The NCPO through Lumpini Police has communicated to both.
ဒီခဏကိုကျင်းပဖို့အတွက် HRW အဖွဲ့ကပတ်စံပေးထားတာပါ။ထိုင်းမျိုးသားလုံခြုံရေးကောင်စီဖွဲ့ဟာလုံမနီရဲတပ်ဖွဲ့ကနေတဆင့်နိုင်ငံသားသတင်းတော်များအတင်းနဲ့လူခွင့်ရေးစောင့်ကြည့်အဖွဲ့တို့ကိုဆက်သွယ်ပြီးတော့ပုံမှန်44အရာဒီအခမ်းအနားကိုမကျင်းပဖို့ပြောခဲ့တာပါ။ဘာကြောင့်လဲဆိုရင်ဒီကိစ္စဟာထိုင်းနဲ့ VN ဆက်ဆံရေးအတွက်ထိလေခိုက်လေကိစ္စဖြစ်တယ်လို့ထိုင်းနိုင်ငံမှာလည်းမတည်ငြိမ်မှုတွေနဲ့မလုံခြုံမှုတွေဖြစ်လာနိုင်ပါတယ်
။ဒီအစင်ကန်သာထဲမှာ VN နိုင်ငံအလဲပိုင်းတောင်ပေါ်ဒေသတွေမှာနေတဲ့မွန်တာညာခရီးယံဘာသာဝင်တွေပေါ်ညှဉ်းပန်းနှိပ်စက်နေတာတွေကိုအသေးစိတ်ဖော်ပြထားပြီးတော့ဗီယက်နမ်နိုင်ငံကလူနည်းစုဘာသာဝင်တွေအခွင့်အရေးချိုးဖောက်ခံရတာတွေကိုကြေကြဲမြတ်မြတ်မိမောင်းထုတ်ပြသွားမှာဖြစ်တယ်လို့ HRW ကပြောပါတယ်။ထိုင်းစစ်တပ်ရဲ့ခြေလှမ်းတွေဟာထိုင်းနိုင်ငံနဲ့ဒေသတွင်းကလူခွင့်ရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးဆွေးနွေးနေတာတွေကိုဟန်တာဖို့အတွက်နောက်ထပ်ခြေလှမ်းတွေလှမ်းနေတယ်ဆိုတာပြသလိုက်တာဖြစ်တယ်လို့သတင်းသမားများတမကမှာထိုင်းရဲတွေနဲ့စကားပြောခဲ့တဲ့ HRW အဖွဲ့ရဲ့ထိုင်းနိုင်ငံဆိုင်ရာသူတွေဒီစုနိုင်ဖာဆုတ်ကပြောပါတယ
် This is in every way an intervention by the NCPO to silence human rights
ဒါလူခွင့်ရေးစီရင်ခံစာတွေတိတ်ဆိတ်သွားအောင်လူခွင့်ရေးချိုးဖောက်မှုတွေဆိုးဆိုးရွားရွားဖြစ်နေတဲ့နိုင်ငံတွေမှာဖြစ်နေတာတွေနဲ့ပတ်သက်ပြီးကဘာကြီးကိုပြောဖို့လုံနေကြတဲ့လူခွင့်ရေးလှုပ်ရှားသူတွေရဲ့အဆန်တွေတိတ်သွားအောင်ထိုင်းစစ်တပ်ကဗေပောင်းဆောင်ကနေဟတ်တာလိုက်တာဖြစ်ပါတယ်ဗီယက်နမ်နိုင်ငံကလူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာဟာထိုင်းနဲ့ဗီယက်နမ်နိုင်ငံကြားကချက်ကြီးရင်းနှီးမှုနဲ့ပူးပေါင်းဆောင်ရွက်မှုကိုထိခိုက်စေပြီးအမျိုးသားလုံခြုံရေးကိုထိခိုက်နိုင်တယ်လို့သတ်မှတ်နေကြတာဖြစ်ပါတယ်
စင်ခန်းစာမှာပါတဲ့အကြောင်းအရာတွေဟာဗီယက်နမ်ဝန်ကြီးချုပ်ရဲ့တေဝန်ထိုင်းခီးစဉ်စတင်ခဲ့မှာနိုင်ငံဆက်ဆံရေးအတွက်ထိခိုက်လာနိုင်ပွဲဟာရှိတယ်ဆိုပြီးထိုင်းနိုင်ငံသားဝန်ကြီးတာဝန်ရှိသူတွေကစိုးရိမ်နေကြတာဖြစ်တယ်လို့လူခွင့်အဖွဲ့တွေကပြောပါတယ် HRW ဖွဲ့ကတေဝန်ထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့သတင်းစာရှင်းလင်းပွဲကိုဖျက်သိမ်းလိုက်တာနဲ့ပတ်သက်ပြီးသူတို့အနေနဲ့စိတ်ပျက်မိကြောင်းဖော်ပြထားပြီးတော့ဒီလိုလှုပ်တာဟာလွတ်လပ်စွာစူဝေးခွင့်ကိုချိုးဖောက်တာဖြစ်တယ်လို့သတင်းမီဒီယာလွတ်လပ်ခွင့်ကိုမထင်မှတ်မြင်ပြရာရောက်တယ်လို့လည်းပြောလိုက်ပါတယ်ဒီစင်ခန်းစားဟာထိုင်းစစ်တပ်နဲ့ဘလို့မှပတ်သက်ဆက်နွယ်ခြင်းမရှိသလိုမွန်တန်းညားတွေနဲ့ပတ်သက်ပြီးတော့လေဗီယက်နမ်ဘာသာနဲ့ရေးသားထားတဲ့သတင်းမီဒီယာတွေပေါ်မှာအခြေခံပြီးရေးသားထားတာဖြစ်တဲ့အတွက်ထိုင်းစစ်တပ်ရဲ့လုံရက်ဟာအံ့အားသင့်စရာဖြစ်တယ်လို့လေ HRW အဖွဲ့ရဲ့အာရှရေးရညွှန်ကြားရေးမှူး Phil Robertson ကပြောပါတယ
် Where we're talking about another country we're talking about Vietnam in the past there have been many reports released
ကျွန်တော်တို့ကဗီယက်နမ်နိုင်ငံအကြောင်းပြောနေတာပါအရင်တော့ကဆိုထိုင်းနိုင်ငံမှာတခြားနိုင်ငံတွေနဲ့ပတ်သက်ပြီးထုတ်ပြန်တဲ့အစီရင်ခံစာတွေအများကြီးပါ။ဒါကြောင့်ထိုင်းနိုင်ငံကြောင့်တလုံးမှမပါတဲ့ဗီယက်နမ်နိုင်ငံရဲ့အစီရင်ခံစာကိုခွင့်မပြုတာကတော့အရန်ကိုအံ့ဩဖို့ကောင်းပါတယ
်။အမေရိကန်ပြည်ထောင်စုကနောက်ဆုံးထုတ်ပြန်လိုက်တဲ့နှစ်စဉ်လူခွင့်ရဲ့အစီရင်ခံစာထွက်ပေါ်လာတဲ့အချိန်မှာပဲအခုလိုတားဆီးလိုက်တာပါ။အမေရိကန်ရဲ့နှစ်စဉ်လူခွင့်ရဲ့အစီရင်ခံစာထဲမှာပြီးခဲ့တဲ့မေလကထိုင်းစစ်တပ်စတင်အာဏာသိမ်းခဲ့တဲ့ကလူခွင့်ရဲ့ချိုးဖောက်မှုတွေကိုဝေဖန်ထောက်ပြထားပါတယ်ခင်ဗျာ။
ကိုရနိုင်ပြောပြပေးသွားတဲ့ထိုင်းစစ်တပ်ကသတင်းသမားတွေကိုနှိပ်ကွပ်နေတဲ့အခြေအနေကနေပြီးတော့တရုတ်နိုင်ငံမှာမူရစ်ဆေးတိုက်ဖြတ်မှုအခြေအနေကိုလည်းအလှည့်ပေးပါရစေရှင်။မူရစ်ဆေးဝအဓိကထုတ်လုပ်ရနိုင်ငံတစ်နိုင်ငံဖြစ်တဲ့မြန်မာနိုင်ငံနဲ့အိန္ဒိချင်းတရုတ်နိုင်ငံမှာလည်းနှစ်စဉ်ဆိုသလိုမူရစ်ဆေးဝဖန်ဆီးရမိမှုဟာတိတိတသာတိုးလာနေပါတယ်။ဒါကြောင့်နိုင်ငံတွေကိုမူရစ်ဆေးမှောင်ခိုတွေဝင်မလာနိုင်အောင်နယ်စပ်ဒေသမှာလုံခြုံရေးတင်းကျပ်ထားပါတယ်။မြန်မာဘက်ကဘိန်းဆိုင်ပြိုရည်ရော့နေလာအောင်တိုက်ဖြတ်နေတယ်ဆိုပေမဲ့မူရစ်မှောင်ခိုမှုတွေကတော့တိတ်ကိုကျေပြန့်နေစေဖြစ်တယ်လို့လည်းတရုတ်ဘက်ကပြောနေတာပါတရုတ်နိုင်ငံတဲကိုမူရစ်ဆေးဝါအဓိကဝင်ရောက်တဲ့တရုတ်နိုင်ငံယူနန်ဘက်ကနေဆက်လုံခြုံရေးဆောင်ရွက်ချက်တွေအကြောင်းကိုတော့မတ်တင်ဂီထိုက်ကစူးစီးတင်ပြပေးပါတယ်ရှင်
ရှူရီကန်ဒေတာဘက်ကနေမူရစေဝါတရားမဝင်တည်ဆောက်မှုတွေကိုတိုက်ဖြတ်နိုင်ဖို့အတွက်တရုတ်နယ်စပ်လုံခြုံရေးတာဝန်ရှိသူတို့ရှာဖွေစစ်ဆေးမှုတွေနဲ့လှည့်ခင်းတွေကိုတိုးမြှင့်လှုပ်ဆောင်နေရပါတယ်မြန်မာလာအိုနဲ့ထိုင်းတို့ရဲ့နေဆက်ဒေသရွှေတရီကန်ဒေသဟာဆိုရင်ကမ္ဘာတလောမူရစ်ကုန်ကူးမှုအများဆုံးရှိနေပြီးတခါတလေမူရစ်မှောင်ခိုတွေကစနစ်တကျလက်နက်တပ်ဆင်ထားတတ်ကြပါသေးတယ်။တရုတ်နိုင်ငံရဲ့မူရစ်ဆေးဝါးဆိုင်ရာမူဝါဒတွေကကမ္ဘာပေါ်မှာအတော်လေးတင်းကျပ်ပါတယ်ဆိုပေမဲ့မူရစ်ဆေးဝါးပြဿနာကင်းရှင်းနေတာတော့မဟုတ်ပါဘူး။ပြီးခဲ့တဲ့9နှစ်အတွင်းတရုတ်ပြည်သူတွေရဲ့မူရစ်ဆေးဝါးတုံးဆွဲမှုကနှစ်စဉ်40ရာခိုင်နှုန်းတိုးလာနေတာကိုတွေ့ရပြီးတရုတ်ပြည်သူတရာမှာတဦးတို့မူရစ်ဆေးတုံးဆွဲနေတာဖြစ်ပါတယ်။တရုတ်ပြည်ထဲကိုဝင်လာတဲ့မူရစ်ဆေး90ရာခိုင်နှုန်းတို့ကရွှေထရီကန်နဲ့နေဆက်တန်ချန်းကနေတဆင့်ဝင်ရောက်နေတာဖြစ်ပါတယ်။ဒီ15ရက်အတွင်းမှာပဲမြို့ရဲကနေမူရစ်ဆေး130ကီလိုဖန်စီရမိခဲ့တယ်လို့ယူနန်ပြည်နယ်ကတန်ချန်းမြို့ကရဲတအုပ်ကပြောပါတယ
်။ဆွမ်းဆို一直在禁种免放在禁种鸦片但是
မြန်မာဘက်ကဘိန်းဆိုင်ပြုံမှုပပြောင်းလုံနေတာပါပဲဒါပေမဲ့မူရစ်မှောင်ခိုလုပ်ငန်းကြီးကတော့ကြဲကြဲပြန့်ပြန့်ကိုရှိနေသေးပါ
တရုတ်နိုင်ငံယူနန်ပြည်နယ်တန်ချောင်းမြို့နယ်ရွှေတိကန်နေဆန်းနယ်ကမိနစ်ပိုင်းလေးကားမောင်းလိုက်ုံနဲ့ရောက်ပါတယ်မူရစ်မှောင်ခိုတွေကတော့တောင်ပေါ်ကရှုပ်ထွေးတဲ့လမ်းတွေကိုအသုံးပြုကြပါတယ်မူရစ်မှောင်ခိုကအမျက်စွန်းများလာတာကြောင့်လဲမှောင်ခိုကူးသူတွေဟာသူတို့ကိုဟန်တားလာရင်တိုက်ကြခိုက်ကြဖို့ကိုလည်းဝင်မလေးကြပါဘူးတရုတ်ရဲတွေဘက်ကလည်းတရုတ်ပြည်ထဲကိုဝင်မလာရေးပိုင်းဖြတ်ထားတာကြောင့်ပြစ်ချခတ်ကြတဲ့ကိစ္စကတော့အချိန်မီဖြစ်လာနိုင်တဲ့ဒေတာလည်းဖြစ်ပါတယ်။နေဆက်ရဲတွေကတောင်ကနေမြောက်ပိုင်းတကျော်မတင်းကားဖွဲ့ရလှုပ်ရှားမှုတွေကိုမြင်နိုင်တဲ့ကုန်းမြင့်ကနေနေရာယူစောင့်ကြည့်နေသလိုလက်နက်ကိုင်ရဲကင်းကလည်းတောင်ပေါ်တွေမှာလှည့်လည်နေပြီးအဝေးပြေးလမ်းမကြီးတွေပေါ်မှာရှာဖွေစစ်ဆေးမှုတွေလုပ်ပါတယ်။ကုန်တင်ကားကြီးတွေခီးသွားတွေကတရုတ်ပြည်တွင်အဝင်အထွက်ကလည်းများလာကြောင့်စစ်ဆေးရေးလုပ်ငန်းတွေကတိတ်တော့မလွယ်ကူလှပါဘူး။မူရစ်ဆေးဝါးနဲ့အတူဖမ်းဆီးခံရတဲ့လူငယ်တအူးကိုဖမ်းဆီးခဲ့ရတဲ့အခြေအနေကိုလည်းစုံစမ်းစစ်ဆေးရမှုတအူးကအခုလိုပြောပြပါဗျ
။ခန္ဓာ神色嘛就是非常緊張就是
သူ့မျက်နှာထောက်ကြည့်လိုက်တော့သူဟာတိတ်ကိုကြောက်လန့်နေတာလေ။အဲ့ဒါကြောင့်ဒီလူမွေးဆေးဝါးတယ်လာနိုင်တယ်လို့ခံမှန်းပြီးတော့ရှာလိုက်တော့သူ့ခေါင်းကမှာမွေးဆေးဝါးတွေ့တော့တာပါပဲ
။ ဖန်စီရမိတဲ့မူရဲ့ဆေးဝါးတွေထဲမှာတော့ဘင်းဖြူကအစစိတ်ကြွဆေးပြားအထိမျိုးစုံပါဝင်ပါတယ်။မူရဲ့မောင်ခိုတွေကမူရဲ့ဆေးဝါးတဲဖို့ညီပေါင်းစုံတုံးကြတာလို့လည်းရဲကပြောပါတယ်။ကဘာပေါ်ကမူရဲ့ဆေးထုတ်လုပ်မှုအများဆုံးမြန်မာနဲ့အာဖဂန်နစ္စတန်တို့မှာအခြေအနေတွေကမငြိမ်သက်လာတာမို့တရုတ်နိုင်ငံတွင်မှလည်းနောက်နှစ်အနည်းငယ်အတွင်းမူရဲ့ဆေးသုံးဆမှုကျေပြန့်လာမယ်လို့တရုတ်တာဝန်ရှိသူတို့ကသတိပေးထားပါတယ်။မြန်မာနဲ့နယ်စပ်မြို့ဖြစ်တဲ့တရုတ်နယ်စပ်ယူနန်ပြည်နယ်ထဲမှာတော့ပြီးခဲ့တဲ့နှစ်အတွင်းမှာမူရဲ့ဆေးဝါးဖန်ဆီးရမိမှုက9ဆအထိမြင့်တက်လာခဲ့တာလည်းဖြစ်ပါတယ်ရှင်။
အိနေဂျင်တရုတ်နိုင်ငံအတွင်းမူရစ်ဆေးသုံးဆွဲမှုတိုးလာနေတဲ့အခြေအနေနဲ့မူရစ်ဆေးနှိမ်နှင်းမှုတွေအကြောင်းမတ်တင်ဂီထိုက်ပြောပြသွားတာပါ။အိနေဂျင်နိုင်ငံတွေဘက်ကသတင်းလွှာတွေကိုဒီမှာပဲရန်နာပြီးဥရောပဘက်ကိုအလှည့်ပေးချင်ပါသေးတယ်ရှင်။ EU ဥရောပတမကအကောင်ဆောင်တွေကဒုက္ခသည်တွေနဲ့နိုင်ငံရေးခုလုံခွင့်တောင်းသူ6000ကိုခုလုံခွင့်ပေးဖို့ EU နိုင်ငံတွေကြားတာဝန်ခွဲဝေကြမယ်သဘောတူညီချက်ကိုလူ့အခွင့်အရေးစောင့်ကြည့်သူအဖွဲ့တွေကကျေနပ်စရာမရှိဘူးလို့အပြင်းထန်ပြောဆိုဝေဖန်လိုက်ပါတယ်။ဒီသဘောတူညီချက်ဟာဘရဆယ်မြို့က EU 28နိုင်ငံဆွေးနွေးမှုမှာအမြင်ကွဲပြားမှုတွေအများကြီးတွေ့ရပြီးမှရရှိလာတာဖြစ်ပါလေ။ Risa Bryan သတင်းပေးပို့ထားတာကိုကိုကောင်းထက်ကပြောပြပေးပါမယ်ရှင်
။အာဖရိကနဲ့အရှေ့လက်ပိုင်းကစည်ရင်နွမ်းပါမှုနဲ့မငြိမ်သက်မှုတွေကနေထွက်ပြေးနေကြတဲ့ဒုက္ခသည်တွေကိုခလုံးခွင့်ပေးဖို့ EU ဥရောပသမဂ္ဂအမှုဆောင်အဖွဲ့ကဒုက္ခသည်ဦးရေအချိုးအကျခွဲဝေပေးမယ့်စနစ်ကို EU ခေါင်းဆောင်တွေကပယ်ချလိုက်ပြီးဒီထောင်နဲ့ချီတဲ့ဒုက္ခသည်တွေကိုညီတူညီမျှမဟုတ်ပဲဆန္ဒအရောက်လက်ခံပေးမဲ့အစီအစဉ်ကိုသဘောတူလိုက်ကြပါတယ်။ညီထဲပင်လယ်ကိုဖြတ်ပြီးအီတလီနဲ့ဂရိမှာအများစုရောက်နေကြတဲ့နိုင်ငံရေးခုလုံခွဲတောင်းသူ4000ကိုလာမယ့်နှစ်အတွင်းမှာတခြား EU နိုင်ငံတွေကိုလွှဲပြောင်းနေရချပြီးမှဖြစ်ပါတယ်။ဒါပြင်ဥရောပပြင်ပမှာနေထိုင်နေကြပြီးအီရန်နဲ့ဆီးရီးယားနိုင်ငံတွေအများစုပါဝင်တဲ့ဒုက္ခသည်1000ကိုလည်းထပ်ပြီးလက်ခံဖို့ EU ခေါင်းဆောင်တွေကသဘောတူထားကြပါတယ်။ဒီစဉ်ကဥရောပကိုဥတီပြီးမြေထဲပင်လယ်ကိုခနှောင်ခနဲ့လေတွေနဲ့ဖြတ်ကူးလာနေတဲ့တောင်းချီရွှေပြောင်းသူတွေကိစ္စကိုဖြေရှင်းဖို့ EU ရဲ့ရေရှည်ကြိုးပမ်းမှုရဲ့တစိုက်တပိုင်းဖြစ်ပါတယ်။စီးပွားရေးဥတီချင်းနဲ့ရွှေပြောင်းလာသူတွေကိုရွေးထုတ်ပြီးသူတို့နိုင်ငံအသီးသီးကိုပြန်ပို့ဖို့လည်း EU ခေါင်းဆောင်တွေကသဘောတူလိုက်ကြပါတယ်။တောက်ကြနေအစောပိုင်းကရရှိခဲ့တဲ့ဒီသဘောတူညီမှုဟာအီတလီနဲ့ဂရိတို့လိုရှေ့တန်းရောက်နိုင်ငံတွေနဲ့အတူစီစဉ်လုံးလုံးရှိကြောင်းပြသလိုက်တာဖြစ်တယ်လို့ EU ဥက္ကဋ္ဌဒေါ်နယ်တတ်စ်ကပြောကြားလိုက်ပါတယ်။အီတလီဝန်ကြီးချုပ်မာတေယိုရင်ဇီကဒီသဘောတူညီမှုဟာတိတ်ထရောက်မှုမရှိဘူးလို့ဒေဒိုပဲပြောကြားလိုက်ပါတယ်။ဘယ်လ်ဂျန်ဝန်ကြီးချုပ်ချားလ်စ်မာခဲကတော့ဒီသဘောတူညီမှုဟာဝမ်းနဲ့စိတ်ပျက်စရာကောင်းတယ်လို့ဆိုပါတယ်
။ Today I am not happy because I think that Europe can work better.
ကျွန်တော်ဒါကိုသိမကျေနပ်ပါဘူး။ဘာကြောင့်လဲဆိုတော့ဥရောပအနေနဲ့ဒီထက်စွန့်ဆောင်နိုင်တယ်လို့ကျွန်တော်ထင်ပါတယ်။ဒီလူဝင်မှုကြီးကြပ်ရေးကိစ္စဟာဥရောပရဲ့အနာဂတ်မှာစိန်ခေါ်မှုတရားဖြစ်လာပါလိမ့်မယ်။ပြီးတော့ဒီနိုင်ငံနည်းနည်းလေးကစီလုံးဖို့ခက်ခဲနေပါတယ်ဒီကိစ္စကအနာဂတ်အတွက်ပြဿနာကြီးတစ်ခုဖြစ်တယ်လို့ကျွန်တော်မြင်ပါတယ
်လူခွင့်ရေးအဖွဲ့အစည်းတွေကလည်းအလားတူပြင်းပြင်းထန်ထန်ဝေဖန်နေကြပါတယ်ပါရီမြို့အခြေဆိုင်နိုင်ငံတကာလူခွင့်ရေးအဖွဲ့ချုပ်ရဲ့ရွှေပြောင်းသူအခွင့်အရေးဌာနမှာအလုပ်လုပ်နေသူဒေးဇီရှမစ်ကအခုလိုပြောပါတယ
် That's not enough it might work but the numbers are too small given the situation
ဒီကိစ္စကကျေနပ်စရာမရှိပါဘူးဒီသဘောတူညီမှုဟာအလုပ်ဖြစ်ကောင်ဖြစ်နိုင်ပါလိမ့်မယ်။ဒါပေမဲ့ဒီလိုအခြေအနေမျိုးမှာခိုလုံခွင့်ပေးတဲ့လူဦးရေကအရန်နည်းနေပါတယ်။ဥပမာပြောရမယ်ဆိုရင်လက်ဗနွန်နိုင်ငံမှာဆီးရီးယားကဒုက္ခသည်တသန်းအထိရှိပါတယ်။အဲဒီတော့ EU ကခိုလုံခွင့်ပေးတဲ့ပမာဏကအရန်ကိုနည်းပါတယ်
။ကမ္ဘာမှာဒုက္ခသည်ဦးရေသန်း20ရှိနေတဲ့အချိန်မှာထောင်နဲ့ချီတဲ့လူဦးရေလောက်ကို EU ခေါင်းဆောင်တွေကအငင်းပွားနေကြတာဟာစိတ်ဓာတ်ကျစရာကောင်းတယ်လို့လူခွင့်ရေးစောက်ကြည့်သူအဖွဲ့ Human Rights Watch ကပြောဆိုလိုက်ပါတယ်ခင်ဗျာ။
EU ဥရောပစီရောက်လာတဲ့ရွှေပြောင်းအခြေချနေထိုင်လူတွေကိုနေရာချထားရေးစီစဉ်နေပုံကိုကောင်းထက်ပြောပြပေးသွားတာပါ။ VOA American တန်ရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါရရှင်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်စာအစီအစဉ်မှာတော့အင်္ဂလိပ်စာလေ့လာလို့သူလူတွေအတွက်မနေ့ခင်းအင်္ဂလိပ်သင်ခန်းစာကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာသတင်းကောက်နှုတ်ချက်နဲ့အတူသိပ္ပံနဲ့နည်းပညာအမျိုးသမီးကဏ္ဍတွေကိုနားဆင်ကြရမှာပါရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင်ဖူယိုအမေရိကန်တန်ကနေ2015ခုနှစ်ဇွန်လ29ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုဆက်ပြီးအတန်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ32 40 50လိုင်းလက်မီတာ190 kHz 1595တို့ကနေဖမ်းယူနိုင်ကြပါတယ်ရှင်။အခုထုတ်လွှင့်ပေးမဲ့အချိန်ပိုင်းတွေမှာတော့ကမ္ဘာသတင်းတွေမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်နဲ့အမေရိကန်၊အီရန်သုံးအင်္ဂလိပ်သင်္ကန်းစာအမျိုးသမီးကဏ္ဍအပြင်သိပ္ပံနဲ့နည်းပညာကဏ္ဍမှာတော
့ဒီလိုစပါးကဒီလိုခက်ခဲလို့တော့လေနောက်ထပ်မှာကျွန်တော်ဆက်ပြီးတုံးလို့မရဘူးမျိုးပြည့်ဆက်ပြီးဆက်လို့
မြန်မာနိုင်ငံမှာစိုက်ပျိုးသင့်တဲ့ဆန်စပါးတွေအကြောင်းနဲ့စိုက်ပျိုးရေးနှီးစနစ်တွေနဲ့ပတ်သက်လို့စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းရဲ့ပြောပြချက်တွေကိုအခုလိုနားဆင်ကြရမှာပါဒီလိုအစီအစဉ်တွေကမှအရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်တွေကိုနားဆင်နိုင်ကြပါရရှင်မူလဆောင်းပါရှင်ရဲ့အပေါ်မပြက်ဥကြော်စန်တာနဲ့အတူကောက်နှုတ်တင်ပြပေးထားပါရရှင
် Suchi's Dead End တောင်ဆန်းစုကြည်ရဲ့လမ်းဆုံးဆိုတဲ့ခေါင်းစဉ်နဲ့ The Independent သတင်းစာမှာရေးသားထားတဲ့အရိတအဘော်ကိုရှင်းဥစွာတင်ပြလိုပါတယ်။မြန်မာနိုင်ငံဖွဲ့စည်းပုံပြင်ဆင်ရေးအထောက်အမှုရှုံးနိမ့်ခဲ့ပြီးတဲ့နောက်အနောက်နိုင်ငံတွေအနေနဲ့မြန်မာဗိုလ်ချုပ်တွေကိုလူရသွင်းနေတာသိအချိန်စောနေတယ်ဆိုတာထင်ရှားလာတယ်လို့ရေးသားထားတာဖြစ်ပါတယ်။မြန်မာလွှတ်တော်ကဖွဲ့စည်းပုံမပြင်ဘူးလို့ဆုံးဖြတ်လိုက်ပေမဲ့တောင်ဆန်းစုကြည်ကတော့ဒါရှုံးတာမဟုတ်ဘူးအမှန်ကိုလူထုသိတယ်လို့ဆိုပါတယ်။မှန်ပါတယ်။ဒါပေမဲ့ဒီအချက်မှကိုမြန်မာနိုင်ငံဟာလင်းနှစ်တာဒီမိုကရေစီပြည်ပင်ပြောင်းလဲရေးလှုပ်လာခဲ့တယ်ဆိုပြီးတော့အခုခါအာဏာရဲ့အနေအထားမှန်ဘယ်လိုလဲဆိုတာကိုပေါ်လွင်နေပြီဖြစ်ပါတယ်။ဒါ့အပြင်အမေရိကန်နဲ့တရုတ်တို့ရဲ့ပြိုင်ပွဲမှာဒေါ်ဆန်းစုကြည်အဆုံးချခံခဲ့ရလေသလားဆိုတာလည်းပဲစဉ်းစားစရာဖြစ်လာပါတယ်။စစ်သား25ရာခိုင်နှုန်းရှိနေတဲ့လွှတ်တော်မှာထောက်ခံမဲ့85ရာခိုင်နှုန်းကျော်မှဖွဲ့စည်းပုံပြင်ဆင်နိုင်မယ်ဆိုတဲ့မြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံဟာကမ္ဘာမှာပြင်ဖို့အခက်ဆုံးဥပဒေဖြစ်ပါတယ်။နှစ်ပေါင်း50ကျော်စေအုပ်ချုပ်ရေးအောက်ကြောက်နေခဲ့ပြီးတဲ့နောက်အနာရစစ်ဘုတ်ချုပ်ကြီးတွေကဒီမိုကရေစီအပေါ်ယံအခင်းအကျင်းတွေကိုသာပြပြီးအနှစ်သာရအဖြစ်ဘာမှပြင်မထားဘူးဆိုတာပါပဲလွှတ်တော်ဟာစစ်တပ်လက်ခုပ်ထဲမှာပါအဓိကဝန်ကြီးဌာနသုံးခုကိုစစ်တပ်ကယူထားပါတယ်ကာလုံဟာအနာကိုလွယ်လင်းတကူပြန်သိမ်းယူနိုင်ပါတယ်ဒီဖွဲ့စည်းပုံဟာစစ်တပ်အနာပိုင်ဆိုရေးဥပဒေသာဖြစ်တယ်ဆိုတာဒေါန်ဆန်းစုကြည်ကောင်းကောင်းသိပါတယ်ဒါကြောင့်လဲ2010ရွေးကောက်ပွဲဝင်ဖို့ညှင်းဆန်ခဲ့တာပါ2017နိုဝင်ဘာမှာသမရဦးသိန်းစင်နဲ့တွေ့ဆုံပြီးတဲ့နောက်ဒေါ်စုကရွေးကောက်ပွဲဝင်တော့မယ်လို့အလဲရောက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးဟီလရီကလင်တန်ကိုပြောလိုက်ပါတယ်။ဟီလရီကလင်တန်ကလည်းမဝင်သင့်ဘူးလို့တားမြစ်ဆွဲဆောင်ခြင်းလုံးဝမရှိခဲ့ပါဘူး။နောက်ဧပြီလမှာဒေါ်အောင်ဆန်းစုကြည်လွှတ်တော်ထဲကိုရောက်သွားပါပြီ။နောက်ရက်ပိုင်းလောက်မှာပဲဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်မြန်မာပြည်ကိုသွားပါတယ်။ဒေါ်စုကို Congratulations လုပ်တယ်။နောက်မြန်မာနိုင်ငံအပေါ်ပိတ်ဆို့အရေးယူတာကိုရုပ်သိမ်းလိုက်တယ်။အဲဒီလိုနဲ့ပဲမြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းရေးလည်းရောက်သွားပါတယ်။တကယ်ဒီမိုကရေစီအစ်စ်မဟုတ်တာကလွဲလို့ပေါ့ခင်ဗျာ။2017ကဆိုရင်မြန်မာနိုင်ငံပုံမှန်ပြန်ဖြည့်ရေးဟာသမ္မတအိုဘားမားအစိုးရရဲ့တရုတ်ပိတ်ဆို့ရေးအာရှရေးရာပေါ်စီအတွက်သိက္ခာအရေးကြီးပါတယ်။မြန်မာဗိုလ်ချုပ်တွေအတွက်လည်းအရေးကြီးပါတယ်ဒီကိစ္စဟာ။ဒီဇာလမှာဒေါအောင်ဆန်းစုကြည်ကလည်း Alive Think ဝင်ကခဲ့ပါတယ်။တကယ်လို့သာဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့ထူးခြားတဲ့ဈေးစစ်နိုင်စွမ်းကိုရလင့်တကူဆွန့်လွတ်ခဲ့တဲ့အတွက်အပြစ်ရှိသလားလို့မေးခဲ့မယ်ဆိုရင်မြန်မာနိုင်ငံရဲ့ဒီမိုကရေစီကအစစ်အမှန်ဖြစ်မလာတဲ့အတွက်ဥပမာအဆိုရနဲ့ဒေးဗစ်ကင်မရွန်တို့လည်းအပြစ်မကင်ပါဘူးသူတို့ကလည်းဈေးလျှော့ပေးခဲ့ကြသူတွေပဲဖြစ်တယ်လို့ရေးသားထားပါတယ်ခင်ဗျာ
မြန်မာ military keeps Bito ဆိုတဲ့သတင်းဆောင်ပါးထဲမှာတော့ Bito အနာအသုံးပြုမှုရုပ်သိမ်းဖို့ရောဒေါ်အောင်ဆန်းစုကြည်ကိုသမ္မတပြစ်ခွင့်တားမြစ်တဲ့ဥပဒေကိုပါပယ်ဖျက်ပေးဖို့အဆိုလွှတ်တော်မှာရှုံ့နိမ့်သွားပြီဖြစ်လို့မူလအတိုင်းပဲမြန်မာနိုင်ငံမှာ250ကျောင်းအုပ်ချုပ်လာတဲ့စစ်တပ်ဟာစစ်အာဏာကိုသာထက်လောင်းအတည်ပြုလိုက်ပါတယ်လို့ရေးထားပါတယ်စစ်အစိုးရရေးဆွဲထားတဲ့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေမှာစစ်တပ်တမတ်သားကပါလီမန်မှာနေရာယူထိန်းချုပ်ထားတာဖြစ်လို့ဒီအရေးအတွက်ဟာဖွဲ့စည်းပုံအခြေခံဥပဒေပြင်ဖို့ဖန်တာပိတ်ဆို့ရမှာလုံလောက်ပါတယ်။နိုင်ငံရေးအကဲဖြတ်တွေကတော့မြမစစ်တပ်ဟာတိုင်းပြည်ကိုဒီမိုကရေစီစနစ်နဲ့အုပ်ချုပ်နေပါတယ်ဆိုတဲ့စကားနဲ့မညီပဲတခြားစီလုံနေတယ်လို့ဆောင်းပါရှင်တောမတ်ဖူလာကမနေ့တုန်းကဇူလိုင်လ25ရက်နေ့ထုတ် The Telegraph online စာဆောင်မှာရေးသားထားပါတယ်ရှင်။ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းတွေကိုကောက်နှုတ်တင်ပြခဲ့တာပါ။အခုတစ်ခါနားဆင်လေ့လာကြရမယ့်မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်းကစီစဉ်ပို့ချပေးပါတယ်ရှင
်။
ဒီနေ့မနေ့အတွက်တင်ပြပေးမယ့် ATM အသုံးကတော့
piece of cake
ဆိုတဲ့အသုံးပဲဖြစ်ပါတယ်။စာလုံးပေါင်းက P I E C E piece ကအပိုင်းတစ်ပိုင်း O F of C A K E cake ကိမှုဆိုတော့ဇဝိုက်ခွန်ရဲ့ဓာတ်ရိုက်ဒီပေကကိမှုတစ်ချက်ဒါမှမဟုတ်ကိမှုတစ်လုံးဖြစ်ပါတယ်။ဒီသုံးရဲ့ ATM အဓိပ္ပာယ်ကလည်းရှင်းနေလို့ဆိုရမှာပါ။ကိမုတ်ဆိုတော့မွေးနေတွေမင်္ဂလာဆောင်တွေစသဖြင့်အခမ်းအနားတွေမှာမပိုင်ဖြစ်တဲ့သိတ်ကိုချိုမိန်နဲ့ရတာရှိတဲ့မုံမျိုးဖြစ်တာမို့လေလူတွေကြိုက်တာတည်ကြစရာနှစ်သက်တာဆိုတော့တခုခုခိုင်းလို့လောက်ရမယ့်တာဝန်ကိုကိမုတ်လို့သဘောထားရင်လုပ်ပေးရမယ့်လူတွေအပန်းမကြီးပဲလူလေလေးနဲ့လုပ်ပေးနိုင်တာမျိုးကိုရည်ညွှန်းပြောတာဖြစ်ပါတယ်။ဒီနေ့တော့လူလူချင်းချင်းနဲ့လုပ်ပေးတာလုပ်ပေးရမှာအပန်းမကြီးတာတိတ်ကိုလွှဲတာကိုဆိုလိုပါလေဒီသုံးနဲ့ပတ်သက်လို့ George Group ရဲ့ဥမာကတော့
The report for my bosses today was a piece of cake. I finished it in a few minutes.
ကျွန်တော်ဆရာကိုကျွန်တော်ဒီနေ့အစီရင်ခံစာတင်ရတာလွယ်မှလွယ်ပေါ့ဗျာမိနစ်အနည်းငယ်အတွင်းမှာပဲကျွန်တော်ပြီးသွားတယ်လို့ထည့်ပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
The report for my bosses today was a piece of cake. I finished it in a few minutes.
ခုခုခိုင်းလို့လောက်ရမယ်တာဝန်ကိုကိတ်မှုလို့သဘောထားရင်လုပ်ပေးရမယ်လူတွေအပန်းမကြီးပဲလိုလေလေးနဲ့လုပ်ပေးနိုင်တာမျိုးကို ATM အသုံးရဘယ်လိုပြောမလဲ
piece of cake
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ ATM အသုံးပဲဖြစ်ပါတယ်
အမေရိကန်အီဒီယန်အသုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာတန်စီစဉ်ပို့ချပေးနေတာဖြစ်ပါတယ်ရှင်။အခုအမျိုးသမီးကဏ္ဍကိုဆက်ပါမယ်။ပြင်သစ်ဆိုရကကြီးမှုကျင်ပါတဲ့ Future Leader ဆိုတဲ့အနာဂတ်ခေါင်းဆောင်မှုအစီအစဉ်ကိုဒီနှစ်မြန်မာနိုင်ငံကိုစားပြုတက်ရောက်ခဲ့သူကချင်တိုင်ရင်သူ Matt Cherry စာဟောင်းဖြစ်ပါတယ်။လာမယ့် 2015 ရွေးကောက်ပွဲမှာလည်းသူဟာအတွင်းရေးမှုအဖြစ်ဆောင်ရွက်နေတဲ့ချင်းအမျိုးသားတိုးတက်ရေးပါတီကနေဝင်ပြိုင်မှုဆန္ဒရှိသူလည်းဖြစ်ပါတယ်။ဒါပြင် Matt Cherry စာဟောင်းဟာမြန်မာနိုင်ငံမှာအမျိုးသမီးတန်းတူအခွင့်အရေးရရှိမှုနဲ့ပတ်သက်လို့ကြိုးစားဆောင်ရွက်နေသူလည်းဖြစ်ပါတယ်။အပြည့်အစုံကိုဒီ Matt Cherry စာဟောင်းနဲ့မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်ကတင်ပြပေးထားပါတယ်ရှင
် You can bend but never break me cause it only serves to make me more determined to achieve
Cherry စာဟောင်းကပြင်သစ်နိုင်ငံ Future Leader ဆိုရဲပေါ့နော်အနာဂတ်ခေါင်းဆောင်ဆိုတဲ့အစီအစဉ်နဲ့မြန်မာနိုင်ငံကိုစားပြုပြီးတော့ရောက်လာတယ်ဆိုတော့အဲ့ဒီအစီအစဉ်လေးအကြောင်းပြောပြပေးပါလားရှင
်ဒီအစီအစဉ်ကပြင်သစ်နိုင်ငံကလုပ်တာနှစ်ပေါင်း25နှစ်တောင်ကြာနေပြီနိုင်ငံအသေးသေးမှရှိနေတဲ့ပြင်သစ်တိုင်ရုံးတွေကနိုင်ငံတကာနိုင်ငံမှာလွတ်မှုမှုရှိလာနိုင်တယ်လို့သူတို့ယူဆတဲ့လူတွေပေါ့နော်နိုင်ငံတကာနိုင်ငံရဲ့အခြေအနေကိုလေ့လာပြီးတော့မှအနာဂတ်မှာလွတ်မှုမှုရှိလာမယ်လို့သူတို့ထင်တယ်လို့ယူဆတဲ့လူတွေကိုသူတို့ရဲ့နိုင်ငံမှာခေါ်ပြီးတော့မှသူ့ရဲ့တက်ဆိုင်ရာစိတ်ဝင်စားရာစိတ်ဝင်စားရာပေါ့နော်အဲ့လိုမျိုးတွေကို subject တွေကိုလာပြီးတော့တင်ယူခိုင်းတယ်ပေါ့နော်ဆိုတော့ကျမမြန်မာနိုင်ငံကနေရောက်မြောက်ပေါ့ရောက်လာချင်းဖြစ်ပါတယ်ကျမကကြတော့ရန်ကုန်မှာတန်ယုံကို request တင်ထားတာကြတော့သူရကိုအကြံပေးနေတဲ့အဖွဲ့အစည်းတွေပြီးလို့ရှိရင်ဌာနဆိုင်ရာတွေကိုကျမတွေ့ချင်တယ်ပထမဒုတိယကြတော့နိုင်ငံရေးပါတီလူတွေကိုကျမတွေ့ချင်တယ်တတိယကြတော့ကျမတန်းတူရေးအတွက်ကိုလှုပ်ဆောင်နေတဲ့ဌာနအသေးသေးတွေရော NGO တွေရောအဖြစ်နဲ့ခံရတဲ့အမျိုးသမီးတွေကိုဝန်ဆောင်မှုပေးနေတဲ့ဖွဲ့စည်းတွေကိုလည်းကျွန်မတွေ့ချင်တယ်လို့ request တင်ထားတယ်ဆိုတော့အဲ့ဒီတုံးအုပ်စုကိုကျွန်မတွေ့တယ်ပေါ့နော
်ဆိုတော့ Cherry စဟောင်းပြောသလိုပြင်သစ်တန်ယုံကနေပြောမှာပေါ့နော်ဒီနေ့ကိုယ့်ရဲ့ခန္ဓာတစ်ခုခုမှာခေါင်းဆောင်မှုအလားအလာရှိတဲ့လူတူလို့ယူဆရတဲ့လူတွေကိုအခုလိုဒီ future leader တင်နန်းဖိတ်တယ်ဆိုတော့Cherry စဟောင်းကဘယ်လိုမျိုးခန္ဓာမှာဖလှရှားပါလဲရှင
်ကျွန်မကတော့ဒီချင်းတူတေးပါတီရဲ့အတွက်ပဲအတွင်းမှုသုံးဖြစ်ပါတယ်။ကျမဒီနှစ်မှာရှင်းပါမယ်အထွေထွေယူကော့ပွဲမှာလည်းဝင်ပါဖို့ပေါ့နော်။ကျမအစီအစဉ်ရှိပါတယ်။ကျမကဒီလိုမျိုးယူကော့ပွဲမှာဝင်ရောက်ချင်တဲ့စန္ဒာတွေရှိနေတယ်ဆိုတာလည်းပဲကျမတို့မြန်မာနိုင်ငံရဲ့လူဦးရေတဝက်ကျော်26တန်းကျော်ကအမျိုးသမီးတွေဖြစ်တယ်။ဒီအမျိုးသမီးတွေရဲ့အတန်ကိုဆုံးဖြတ်ချက်ချတဲ့ကဏ္ဍမှာအများကြီးဝင်ပါနိုင်အောင်လို့အမျိုးသမီးတွေရဲ့လူချင်းတဲ့အရာတွေသူတို့ရဲ့မြန်မာထားတဲ့အရာတွေဒီထက်မကပူပူပြီးတော့ဝင်ပြောင်းနိုင်အောင်လို့ကျမနိုင်ငံရေးထဲဝင်ချင်တာဖြစ်တယ်ဆိုတော့ကျမဒီအမျိုးသမီးတွေအခွင့်အရေးတို့ကိုစိတ်ကလည်းရှိထားပြီးသားလောက်လာခဲ့တဲ့နှစ်ပေါင်းကလည်း16နှစ်ရှိနေပြီဆိုတော့အဲ့လိုမျိုးစိတ်ကူးရှိနေတဲ့အတွက်ကြောင့်မို့ဒီပြင်သစ်တိုင်ယုံကလည်းပဲကျမကိုတိမပြုတ်ခဲ့တယ်လို့ကျမခံယူရပေါ့နော
်အဲ့တော့လှုပ်ရှားဆောင်ရွက်ခဲ့တာလေ15နှစ်လောက်ရှိသွားပြီဆိုတဲ့ခါကျတော့ ခဏမြန်မာနိုင်ငံမှာပေါ့နော်ကျမ်းမဒန်းတူအခြေအနေလေးကိုနည်းနည်းသုံးသပ်ပြပါလားရှင
်ကျမတို့မြန်မာနိုင်ငံမှာကဒီအမျိုးသမီးတွေရဲ့အသာချက်ကနေရာတိုင်းမှာကြည့်မယ်ဆိုလို့ရှိရင်အမျိုးသမီးတွေကအလုပ်ကျူးစားမှုတွေအများကြီးရှိတယ်တာဝန်ယူမှုတွေလည်းအများကြီးရှိပါတယ်အမပင်မလုံးလုံးနေတဲ့အမျိုးသမီးတွေဆိုလို့ရှိရင်အပင်မလည်းငွေရှာရတယ်ပြန်လာပြီးတော့လည်းမိသားစုဝင်တွေထားနေရတယ်ပြီးလို့ရှိရင်တာသမီးတွေရဲ့ဝင်တွေထားနေရတယ်ပြီးပဝင်ကျင်လူမှုရေးဆိုင်ရာအဆောင်ရွက်စရာတွေလည်းအကုန်လုံးထမ်းဆောင်နေရတယ်ပေါ့နော်တရက်တရက်မှာအမျိုးသမီးတွေရဲ့လုံဆောင်နေတဲ့အရာတွေကိုကြည့်မယ်ဆိုလို့ရှိရင်အင်မတန်မှတာဝန်ယူမှုများပါတယ်အဲ့ဒါတွေကိုကျွန်တော်တို့ရင်ကျင်းမှုတစ်ခုလိုပဲထင်ပြီးတော့မှသူတို့ရဲ့အလုပ်တွေသူတို့ရဲ့သုံးဆောင်ချက်တွေကိုတိတိကျကျအနေနဲ့လည်းလူထုကမတတ်မှတ်ထားဘူးပေါ့နော်ဒီလိုပဲအပြင်မှာငွေရှာမယ်အိမ်မှာပဲနေခိုင်းမယ်အိမ်မှာပဲလှုပ်ရှားကိုင်းစားရှိအင်းလွေးမှုလုပ်ပဲလုပ်မယ်ဆိုတဲ့အစ်စ်နဲ့ပဲကျမတို့အမေရန်ပဲသဘောထားတယ်ဒါမြန်မာနိုင်ငံတနိုင်ငံလုံးမှာဖြစ်ပျက်နေတဲ့အခြေအနေလို့ကျမတို့အမြင်နေပေါ့နော်ဒါပေမဲ့ဆုံးဖြတ်ချက်တွေချတဲ့နေရာမှာသူတို့ဝင်ပါမယ်ဆိုလို့ရှိရင်ဒါအမှုသမီးတွေရဲ့ခန္ဓာမဟုတ်ဘူးဒါမှမဟုတ်အမှုသမီးတွေကပြောရဆိုရရဲ့စိတ်မရှိဘူးဒါမှမဟုတ်အမှုသမီးတွေကဘာမှမသိဘူးဆိုတဲ့ကန့်တတ်ချက်တွေကအင်မတန်မှများပါတယ်ဆိုဒီနိုင်ငံရေးပါတီတွေထဲမှာပါတီကောင်းဆောင်တွေကိုကြည့်မယ်ဆိုလို့ရှိရင် NLD ကလွှဲရင်ပေါ့နော်ဂျန်နယ်ပါတီတွေအကုန်လုံးအမျိုးသားတွေဖြစ်တယ်အဲအမျိုးသားတွေကအမြဲတမ်းပြောနေတာကအမျိုးသမီးတွေကမဆက်ဝင်စားတာအဲ့လိုမျိုးပဲသူကအကြောင်းပြချက်အင်မတန်မှမပြောပတ်လို့တဲ့အဲ့ဒီအကြောင်းပြချက်တွေနဲ့ကိုသူတို့တွေကအမြဲတမ်းဟိုအမျိုးသမီးတွေပါဝင်မှုကိုကန့်တတ်ထားတယ်ပေါ့ဆိုတော့သူတို့တွေဆက်ဝင်စားလာအောင်ဘယ်လိုလုပ်မလဲဆိုတော့လမ်းဖွင့်ပေးမှုတွေကိုကြတော့အမျိုးသားတွေကမလုပ်တော့ဘူးသူတို့တွေလျှောက်လာနေအောင်ဘယ်လိုလက်တွဲခေါ်ဆောင်ရမလဲဆိုတော့နည်းစနစ်ကိုကြောက်မဖန်တီးတော့ဘောနော်ဆိုတော့ဖန်တီးမယ်ဆိုလို့ရှိရင်လည်းဒါကမလို့အပ်သေးဘူးဆိုတဲ့ဟာမျိုးတွေနဲ့အမေရန်ပဲထားထားတယ်ဘောဒါအဲ့တော့ကျမအမိန်ကတော့ကုနိုင်ငံကိုတကယ်ပဲတူးတက်စစ်ချင်တယ်ဆိုလို့ရှိရင်လူဦးရေတဝက်ကျော်ရဲ့အတန်လေးလှုပ်အားတွေကိုကျမတို့လစ်လို့ရှုတ်ထားလို့မရအောင်လူဦးရေတဝက်ကျော်ကတူးတက်လာမှကျမတို့နိုင်ငံကလည်းပဲစီးပွားရေးလူမှုရေးနိုင်ငံရေးရှုတော့မျိုးမျိုးကနေတပြိုင်တည်းတူးတက်လာမှဖြစ်တယ
်ချယ်ရီစာဟောင်းပြောခဲ့တယ်လို့ပေါ့နော်အမျိုးသမီးတွေကဒီအိမ်တောင်တာဝန်ပဲအများစုထမ်းဆောင်နေကြရပြီးတော့တစ်ဖက်မှာလည်းဒီဝင်ငွေလည်းရှာကြရတယ်ဒါပေမဲ့လို့လေဆုံးဖြတ်ပြီးတဲ့နေရာကြတဲ့ခါကျတော့နေရာပြေးချင်းမခံရဘူးပေါ့နော
်ဒီ
လိုအနေအထားမျိုးကကိုမြမယဉ်ကျေးမှုကြောင့်လားနောက်ဆိုလို့ရှိရင်တိုင်းရင်းသားတွေဆိုလေတိုင်းရင်းသားတွေရဲ့ရိုးရာတလိယဉ်ကျေးမှုအယူဆကြောင့်လားအမ်ဆိုလို့ရှိရင်ဒီစစ်တိုက်အောက်မှာပေါ့နော်မြန်မာနိုင်ငံနေခဲ့ရတာနေ့40ကျောင်းအဲ့ဒီရက်လက်တွေးကြောင်းလားဘယ်လိုထင်ပါလဲရှင
်ကျမကတော့အဲ့ဒီနှစ်ခုပဲဖြစ်တယ်လို့ကျမတို့မြင်ပါတယ်ဒီစစ်တိုက်ရဲ့အုတ်ချုပ်မှုစနစ်မှာကျမတို့ကြီးပင်းလာတဲ့ခါကျတော့အမင်းတွေတော်တော်ကမပွင့်ကြတော့ဘူးပြီးလို့ရှိရင်ဖြစ်နိုင်တယ်ဖြစ်တင်တယ်ဆိုတဲ့ဟာတွေကိုကျမတို့ကတိတ်မတွေးတော့ဘဲနဲ့ဘောင်ထဲမှာပဲနေချင်တဲ့ဟာယဉ်ကျေးမှုနဲ့ပဲအကုန်လုံးကိုပိတ်ပင်ချင်တဲ့စိတ်တွေနဲ့ကျမတို့ရှိနေတယ်လို့ကျမထင်တယ်ဆိုတော့ယဉ်ကျေးမှုတွေရူရယူဆတွေအစွဲလန်းနဲ့အရန်ကြီးနေတာကလည်းပဲခုနဒီစက်တရဲ့လွန်မှုမှုအမှကျမတို့တွေကဒီပေါင်းတိတိလေးထဲမှာကျမတို့တွေကနှစ်ပေါင်းများစွာနေခဲ့တဲ့ခါကျတော့အကုန်လုံးကအဲ့ဒီပေါင်းထဲနေမထွက်နိုင်တော့ဘောနော်မြူသားရောမြူသမီးရောပူပြီးတော့စိုးနေတာကအဲ့ဒီထဲမှာမြူသမီးတွေကိုပူပြီးတော့ယဉ်ကျေးမှုဆိုတဲ့ဟာနဲ့ပြန်ပြီးတော့ပြန်ချုပ်ကိုင်းတဲ့ခါကျတော့ဒါကနှစ်ခုစလုံးဖြစ်တယ်လို့ကျွန်မတို့မြင်ပါတယ်
အဲ့တော့အခုလောလောဆယ်ပေါ့နော်ဒီကုလသမဂ္ဂကအစပြုပြီးတော့အနောက်နိုင်ငံတွေကရောအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့ပေါ့စွန်အားမြင့်တင်ရေးအတွက်ကိုအမျိုးမျိုးပဲဥစားပြီးဆောင်ရွက်လာတာတွေ့ရတယ်လေအဲ့တော့မြန်မာနိုင်ငံအနေထားမှာရောဘယ်လိုဥစားပြီးဆောင်ရွက်တည်နေလို့ချေရူစာဟောင်းမြင်ပါလဲရှင
်လူဦးရေ26ကျော်ကိုကြီးစုဖို့ရန်အတွက်ဝန်ကြီးဌာနတစ်ခုရှိတင်တယ်အဲ့ဒီဝန်ကြီးဌာနဆိုလို့ရှိရင်ခုနဒီပြည်ထောင်စုမှာပဲရှိနေတဲ့ဟာမဟုတ်ဘူးပြည်내တိုင်းမှာဒေသကြီးတိုင်းမှာရှိတင်တယ်တကယ်လို့များအဲ့ဒီဝန်ကြီးဌာနရှိလာတဲ့ဆိုလို့ရှိရင်အမျိုးသမီးတွေရဲ့အခန်းကဏ္ဍတည်တည်တွေကိုသူကဝန်ဆောင်မှုတွေပေးနိုင်မှာဖြစ်ပါတယ
်သူလူတာကတော့အမျိုးသမီးရာဝန်ကြီးဌာနပေါ့
ဟုတ်ကဲ့အမျိုးသမီးရာဝန်ကြီးဌာနတခုရှိတင်တယ်ဒါကပထမလုပ်ရမယ့်ဟာပေါ့နော်ဒုတိယကကြတော့ဒီပြည်တည်နိုင်ငံမှာလည်းပဲကျမတွားပြီးတော့လင်းလာမိတာပါလဲဆိုလို့ရှိရင်ဌာနအတိုင်းမှာဆက်သွယ်ရမယ့်လူပေါ့နော်။ရမတန်တူရင်းနဲ့ပတ်သက်ပြီးတော့ဆက်သွယ်ရမယ့်လူရှိတယ်။ဆိုတော့ဝန်ကြီးဌာနတစ်ခုခုကဟိုမူဝါဒအတိတ်ပြောင်းလိုက်တဲ့ဒါမှမဟုတ်ဝင်အစီ program တစ်ခုလုပ်လိုက်တယ်ဆိုလို့ရှိရင်အဲဒီ program ရဲ့အကျိုးသက်ရောက်မှုတွေကမြူသားနဲ့မြူသမီးတွေပေါ့ဘယ်လိုမျိုးအကျိုးသက်ရောက်မှုရှိမလဲဆိုတဲ့ဟာတွေ ဆိုတော့အကြံပေးပုဂ္ဂိုလ်တွေကအဲ့ဒီဝင်ကြီးဌာနအတိုင်းမှာရှိတယ်အလိုမျိုးဥပဒေတစ်တည်းမူဝါဒတစ်တည်းကိုအပေါ်မှာအမဲရန်ပဲဟို gender နဲ့ပတ်သက်ပြီးတော့အကြံပေးနေပုဂ္ဂိုလ်တွေရှိနေတဲ့ခါကျတော့အလိုလိုနေနဲ့သူရဲ့ program တွေတိုင်းမှာအမျိုးသမီးတွေပါဝင်မှုကတပြေးပြေးနဲ့ပုံများလာတယ်ပေါ့နော်ဆဲတာမျိုးတွေလည်းပဲကျွန်တော်နိုင်ငံမှာလုံးဝမရှိသေးဘူးပေါ့နောက်တစ်ခုကသူတို့ကအခုစနစ်ဟိုအစ်စ်ထွန်းထားပါတယ်အဲ့ဒီစနစ်ဟာဆိုလို့ရှိရင်ဒီကျွန်တော်တို့မြန်မာနိုင်ငံလူနဲ့ပြောရင်တော့ဒီအုပ်စုကြီးရောအုပ်စုအုပ်ချုပ်ရေးတွေပေါ့နော်ပြီးလို့ရှိရင်ဒီ municipal အုပ်ချုပ်ရေးတွေမှာသူတို့တွေကအမျိုးသားနဲ့အမျိုးသမီးလုံးဝကိုဝင်ပြိုင်ရမှာဖြစ်တယ်ဆိုတော့ဒါ 50-50 ပေါ့50-50ရဲ့ခိုင်နှုန်းဖြစ်သွားပြီပေါ့နော်ဒီရောက်ရောက်ကသူတို့ရဲ့ကြီးရောမှာယူကပွဲမှာဝင်ပြိုင်မယ်ဆိုလို့ရှိရင်အမျိုးသားတယောက်ကဝင်ပြိုင်မယ်ဆိုလို့ရှိရင်သူ့ရဲ့အဖော်အတွက်အမျိုးသမီးတယောက်ကိုရှာကူးရှာရမယ်ဒီအုပ်ချုပ်ရေးစနစ်ဒီမှာဒီကြီးရွာကဆားလို့ပေါ့နော်ဒါဟိုနှစ်ယောက်ဖြစ်သွားတာပေါ့အမျိုးသားတယောက်အမျိုးသမီးတယောက်ဖြစ်သွားတာပေါ့အဲ့လိုမျိုးဥပဒေလုတ်ချင်းတာဖြစ်အရင်တော့ကကျွန်တော်တို့လူမျိုးပဲအမျိုးသမီးတွေစိတ်ဝင်စားပါဘူးအရင်ချင်းမရှိပါဘူးလို့ပြောခဲ့ပြီမဲ့လည်းပဲအဲ့ဒီဥပဒေထွက်လာတဲ့အချိန်မှာအမျိုးသမီးတော်တော်များများကရှေ့ထွက်လာပါတယ်ကျွန်မတပတ်တော်တိုင်းမှာတင်ယူခဲ့တဲ့အရာမှာဆိုလို့ရှိရင်သူတို့ဒီပင်တစ်ရဲ့အတွေ့အကြုံနောက်ကျွန်မနဲ့တွေ့ခဲ့တဲ့ပညာရှင်တွေအစိုးရအကြံပေးတဲ့အစိုးရဌာနတွေကလည်းအမဲတမ်းပြောနေတာကအဲ့လိုမျိုးဟိုလိုက်နာရမယ့်ဥပဒေတစ်ခုခုရှိဖို့လိုတယ်သူတို့ကလည်းပဲအပြင်ကနေဟိုဘယ်လောက်ပဲပြောခဲ့ဥပဒေမရှိခဲ့တဲ့အတွက်ကြောင့်မို့တော်တော်များများကမအောင်မြင်ခဲ့ဘူးဒါပေမဲ့ဒီဥပဒေရှိလာတဲ့ခါကျတော့အမျိုးသမီးတွေရဲ့ပါဝင်မှုကလုံးဝအမတန်မှရနှုန်းကတိုးတက်လာပါတယ်လို့ပြောပါတယ်
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ
်တလလာတန်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးခန္ဓာကိုနားဆင်ကြကြပြီးတဲ့နောက်ဒေါခင်မျိုးသက်စီစဉ်တင်ဆက်ပေးမယ်သိပ္ပံတဲ့ဤပညာစီစဉ်ကိုလည်းနားဆင်ကြည့်ကြရအောင်ပါရှင
်ဆန်ကိုအဓိကစိုက်ပျိုးစားသုံးတဲ့မြန်မာနိုင်ငံမှာမြမရည်မြင့်နဲ့မကန့်ညီတဲ့တရုတ်နိုင်ငံကဆက်စပါးမျိုးတွေနေရာယူနေတဲ့အကြောင်းဒီတစ်ပတ်မှာပြောပြပေးပါရှင်မြမရည်မြင့်နဲ့မကန့်ညီတဲ့ဆက်စပါးမျိုးကဘာပါလဲမြမရည်မြင့်နဲ့ကန့်ညီပြီးနိုင်ငံတကာကရောမြမနိုင်ငံသားတွေပါနှစ်သက်ကြတဲ့စပါးမျိုးတွေအဆင်ပြေပြေစိုက်နိုင်ဖို့အတွက်ဘာတွေလုပ်ပေးဖို့လိုအပ်ပါသလဲစိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းကပြောပြပေးမှာပါ
ရန်ကန်တော်နဲ့နိုင်ငံတကာဈေးကွက်ဒီမှာအများစုကိုကုစားပြုနေတဲ့ကျွန်တော်ခုနနိုင်ငံတွင်းမှာလဲစားသုံးနေပြည်ပမှာနိုင်ငံဈေးကွက်မှာလဲ60-90%လုံးကိုစားပြုနေအမတစ်ပါးမျိုးနဲ့ဆယ်အနုံးကိုစားပြုနေတဲ့ပေါ်ချန်စပါးနဲ့ပတ်သက်ပြီးတော့သုတေသလုပ်ငန်းတွေမျိုးတက်တဲ့လုပ်ငန်းတွေဒေသမအလုပ်ကိုချက်ချက်ချင်းမှမျိုးစိတ်လုံးလုံးလောက်လောက်ပေးနိုင်တဲ့ဒီလိုသုတေသမျိုးတွေကိုပဲကျွန်တော်တို့ကမျှော်လင့်တယ်ကျွန်တော်ဆမျိုးစပါးနဲ့ပတ်သက်တဲ့ပြည်တွင်းဖီပါဝါဈေးကွက်မရှိတဲ့ဒီဆမျိုးစပါးနိုင်ငံများမျိုးကိုပုံမှနိုင်နေလို့ကျွန်တော်တို့ပြည်ပြည်ကိုဈေးကြီးပေးွယ်ပြီးတော့ပြည်တွင်းမှာမျိုးပွားတဲ့အဆင့်ကိုပဲသူတင်နာသဘောမျိုးဒေသမားတွေကိုဖြန့်ဝေဖို့ရောင်းချဖို့လောက်ပဲနိုင်ငံတော်ရဲ့သူတင်နာစင်တာတွေမှာတွားပေးလုပ်နေတာတွေ့တယ်အလုံးကိုအားရစရာမရှိပါဘူ
းဆက်မျိုးစပါးနာမည်လေးပြောပြပေးပါစေ
ရှင်ရှီလီပါခင်ဗျာရှင်ရှီလီကတော့လွန်ခဲ့တဲ့2010ခေတ်ကစိုက်တာ9နှစ်ရှိပါပြီ
ဆက်မျိုးစပါးဆိုတာဘာပါလဲဆက
်ဆက်မျိုးစပါးဆိုတာစပယ်ရိုင်းနဲ့စပယ်ရင်နဲ့အဲ့ဒီမျိုးစိတ်နှစ်ခုကိုစပယ်ရိုင်းဆိုတာကတော့တော်တော်ကိုအောင်မြင်ခဲ့တယ်စပယ်ရင်အထက်ကောင်းတဲ့ဒီအမရစွားမျိုးနဲ့ချင်းချင်းပန်းပန်းဆက်ပြီးတော့အောင်မြင်တဲ့အထက်ကောင်းတဲ့မျိုးထီရတဲ့ဖြီကိုဆက်ပြီးတော့လှုပ်ရတဲ့ခက်ခဲသောနည်းနည်းသောတိတ်ပညာရှိနေစုဆိုင်လှုပ်ရတဲ့မျိုးစပါးဖြစ်ပါတယ်သူကနှစ်ဆလောက်ပို့ထွက်တယ်ဆက်မျိုးစပါးကိုခိုးလိုင်းအမလိုင်းဆိုရှိတယ်ဒီအဖိုးနဲ့အမလိုင်းကိုတိကျပြဝယ်ရပါတယ်ကျွန်တော်တို့ကအဲ့ဒီမျိုးဘမကြီးမှာကြည့်ရချန်နေမှာပွားပါတယ်ခင်ဗျာပွားတယ်ဝင်းမုံကူပွဲတော်တွေပါရီလုတ်ပြီးတော့ပွားတယ်ပေါ့ဆရာမရေပွားပြီးတော့မှလည်းသမားကိုဝေးတာပေါ့ဒီအဆင့်ပဲရှိသေးတယ်တကယ်တမ်းဖြစ်တင်တာကတော့ကျွန်တော်တို့ကဒီဆမစ်ကတော့ထင်ကြည့်ပါတယ်ဘယ်လိုလဲဆိုတော့ညံရမောင်းနဲ့ကိုဖို့ပိုင်းကိုနဲ့ဒေသနဲ့ကိုက်ညီတဲ့ဝါပြီးရေမြရာတိဥနဲ့ကိုက်ညီတဲ့အဖိုးလိုင်းမိခင်ဖောက်ခင်လိုင်းနှစ်ခုသာရမယ်ဆိုရင်တော့ပါရှူထမ်းတယ်လို့ပါပဲဗျာတမို့ရှိတဲ့အနေထားပါပဲဒါပေမဲ့ဒီနေ့အထိကျွန်တော်တို့ကြိုးစားရတယ်ကျွန်တော်တူတူနာပြန်ရှင်ကြိုးစားရတယ်ကြိုးစားတော့လဲဆိုတော့ကျွန်တော်ပြောဆို budget ကလေးနည်းချင်းလေးနဲ့ကြိုးစားလို့မရဘူးဒီဥစ္စာ budget ကိုလုံပုံအော်ပြီးသုံးမှဖြစ်လာမယ့်ကိစ္စဖြစ်တဲ့အတွက်ဒီနေ့အထိမြန်မာပြည်ရဲ့ကိုယ်ပိုင်အဖိုးဖိုးလိုင်းမှလိုင်းဆိုတာမရသေးတဲ့အတွက်အခုကျွန်တော်တို့ကဒီကိုယ်နဲ့နှိစက်တဲ့တရုတ်ကစိတ်ပညာရှင်ထုတ်တဲ့
အဖူလိုက်မှလိုက်မျိုးကိုပဲဒီနေ့ဈေးကြီးပေးပြီးတော့ကျွန်တော်တိုင်းပြည်မှာထုတ်လုပ်နေခြင်းဖြစ်ပါတယ်ဒီလိုမျိုးစပါးကတစ်ခါသုံးဆက်ကူလိုပဲတစ်ခါသုံးပြီးရင်သူကလွတ်ပြရမယ်နေသားဆိုတော့နောက်နေ့ဆိုင်မဲ့လေသမားကနောက်တစ်ခါဆိုင်မဲ့အတွက်ကိုမြို့ထပ်ပြီးတော့ဝယ်ရပါလေဈေးစိတ်ကုမ္ပဏီတွေကဈေးကိုကျွန်တော်ပေးပြီးဝယ်ရတယ်ဆိုတော့တိုင်းပြည်လုံးကလိုအပ်တဲ့မျိုးပေါင်းတန်ပေါင်း30ကိုဘယ်လိုပဲကုမ္ပဏီကပြနိုင်မလဲဆိုတော့ပြီးစီရပါ
ဒီဆင်းရွှေလီစပါးစိုက်တန်နဲ့ပတ်သက်ပြီးပြောပြပေးပါဆရာ
။ရာသီဥတုကောင်းမှုနေသာပြီးတော့ရင်းနေရတိုင်းကောင်းတဲ့ဆေးရည်တောက်နေရာပဲစိုက်တယ်။ဆရာစမောပြည့်ရဲ့နေသာဆေးရည်တောက်ကြည့်လိုက်တော့လေမိကမတ်တက်15000လောက်အများဆုံး15000လောက်ရှိတော့15000လောက်ပဲကိုစားပြုတဲ့ဒီစပါးအနေထားကိုကျွန်တော်တို့ကနိုင်ငံတော်တတိကတိကဏ္ဍအနေနဲ့ကိုကရှေ့ရှုစောင်းနေတဲ့အတွက်အားမရစရာဖြစ်ပါတယ
်။ဟုတ်ကဲ့ဆရာ
။လူကြီးတိတ်သေးရဲ့ငါပေးချင်သွားတဲ့တီယိုပီလိုအိန္ဒိယပီလိုလူပေါက်ကွဲတဲ့ခါမှာဆင်းရွှေလူစပါးမျိုးကိုကျွန်တော်တို့ကတရားဒီမှာ200 300အထိတီးအောင်လုပ်ပြီးတော့ဒီအငတ်မပေးတံကနေတော့ဖြည့်ဆွမ်းလို့ရတယ်။တစ်ချက်ကသူကစားကောင်းတဲ့အရသာမှာကသူကဒီချက်ပြီးပြီးချင်းမှာပဲကြော့တယ်။ခဏအေးသွားပြီဆိုရင်သူကကြောက်ခဲလို့မာတယ်။ဆိုတော့သူကအဆင်မပြေဘူး။ဘဝပြီးမှာဒီစပါးနဲ့ပတ်သက်လို့ပတွင်းတွေ့တဲ့လူမရှိဘူး။စားသုံးမှုမရှိတဲ့အတွက်ဒီဥစ္စာအခက်ခဲရတော့ဆက်လိုက်ဒီနေ့ထိတွေ့နေတာပဲ။ဒီသမားကစိုက်ပြီးတော့ဝယ်မယ်လို့မရှိတဲ့အနေထားပေါ့
။ဟုတ်ကဲ့ဆရာ။တရုတ်ပြည်ကနေရတဲ့ဆက်မျိုးစပါးဟာမြန်မာနိုင်ငံရဲ့ရေမြေရာသီဥတုနဲ့အဆင်ပြေပါသလားဆရာအခြေအနေဘယ်လိုရှိပါလဲ
ဒီစားတော့ genetic and environment ဆိုတော့တရှိတဲ့ပတ်ဝန်းကျင်တစ်ခုဆိုတာကဒီလိုပေါ့သူတရုတ်ပြည်ပါရှိတဲ့ရာသီဥတုကအေးတယ်နေညပူချိန်ကဟောဒေတာရဲ့ latitude longitude ကစလို့လမ်းဝေးကွာတဲ့ဒေတာကလာတဲ့မြို့ဖြစ်တဲ့အတွက်သူတို့ကကျွန်တော်ဘဝပြည်နဲ့ဆင်းလာတဲ့ခါကျတော့ဘဝအိမ်မှာကအခုက temperature high temperature 35အထက်မှာရှိတယ်40နှစ်လောက်ထိရောက်တယ်အဲ့တော့ဒီဘာဖြစ်လဲဆိုတော့ယောဂါတွေသူပြောတယ်ရွက်ညူပုတ်ယောဂါ၊ဇဘာကုတ်ကျိုးယောဂါ၊ကျွန်တော်ဇဘာရွက်ချောက်ယောဂါဒီယောဂါတွေကရောပြွန်ပြီးတော့ကျွန်တော်တို့ဒီအေးရတံမှာရှိတဲ့ဇဘာကဒီအပြည့်အခိတ်ချိန်မှာဒီယောဂါတွေကပြိုးကင်းစတွေရတဲ့အဆက်ပြောက်တွေနဲ့ဇဘာဆိုင်ခင်းတစ်ချောင်းလုံးကအဆက်ပြောက်တွေကနေကျွာလာပြီးတော့ခြောက်လာပြီးတော့အနံထွက်ချိန်မှာတကယ်ဇဘာရဲ့အနံကိုဖြစ်ပြီးပြည့်မဲ့ရွက်တွေကအကုန်လုံးကဒီယောဂါတွေနဲ့ခြောက်နေတယ်ဇဘာရွက်ချောက်တဲ့ခါကျတော့စပါးကအရက်စိမ့်လန်းနေမှတာလည်းဖိုတိုဆင်သစ်ဆိုတဲ့အစာချက်လုပ်ခြင်းလုပ်ငန်းလုပ်လိုက်ပြီးတော့စပါးရဲ့ဒီအဖြစ်အဆန်တွေကိုကစ်စီနိုင်တာအဲ့ဒီအချိန်မှာခုနယောဂါတွေကတောက်တောက်လဲကျနေပြီဖြစ်တဲ့အတွက်ဒီအဖြစ်အဆန်တွေကသူတို့ထွက်နိုင်တဲ့နေရာထွက်နိုင်တဲ့အဖြစ်အဆန်တွေက200ထွက်နိုင်တဲ့အားလုံးကအချင်းနေဖြစ်ပြီးတော့အမှားကျတဲ့နှမ်းတွေမကိုက်တဲ့အနေထားပေါ့ဆရာမရေဒါတဲ့လက်တွေ့ဒတိုင်းပြည်တော်မှာခံစားနေရတဲ့အနေထားပဲကိုဒေတာနဲ့မကိုက်ကြည့်တဲ့မျိုးတွေကိုဒီမှာလာပြီးတော့စိုက်ပျိုးနေတဲ့အတွက်ဒေတာနဲ့ကိုက်ကြည့်တဲ့ကိုဒေတာမှာပေါင်းရွှေထုံးမဲ့မျိုးတွေကိုဒါရင်ကျွန်တော်တို့ကဥစားပေးပြီးတော့စိုက်တင်မယ်ဒီကိုဒေတာမှာကိုက်မဲ့မိဘမျိုးတွေကိုဒါရင်သူ့ဒေသနာလုတ်ပြီးတော့ဝိုင်မျိုးနဲ့ကိုမိဘမျိုးနဲ့ကိုဒေတာနဲ့ဆိုရင်တော့ဒီလောက်ထိကြီးမားတဲ့ပြဿနာတွေခက်ခဲတွေနော်ဒီအားလုံးရင်ဆိုင်ရမှာပေါ့ဗျာ
စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံကြအောင်နော
်ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာပါ VOA American တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုထိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင
်American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။သောရရှင်များခင်ဗျာ။ပါကစ္စတန်နိုင်ငံရဲ့အမျိုးသားသိပ္ပံနည်းပညာတက္ကသိုလ်မှအဆင့်မြင့်ပညာရေးနဲ့သုတေသနပြုလုပ်မှုတွေပူးတွဲဆောင်ရွက်နိုင်မဲ့ American Dollar 128တန်ဘူးတန်ဘိုးရှိတဲ့ American Pakistan Kimi Lila ၏အဆောက်အအုံ US Pakistan Advanced Studies CAS ကိုအခုလအတွင်း American ပြည်တော်စုအများပြည်သူရေးရာနဲ့အရက်ဖက်တန်တမန်ရေးရာဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီး Richard Single ပါကစ္စတန်နိုင်ငံ American နိုင်ငံရဲ့တာမတ်ကြီးဖြစ်တဲ့ Richard G. Olson ပါကစ္စတန်နိုင်ငံရေးနဲ့လျှက်စစ်စွမ်းအင်ဆိုင်ရာဝန်ကြီးဌာနရဲ့ဝန်ကြီးခဝါဂျာ Nasif တို့ကဖွင့်လှစ်ပေးခဲ့ပါတယ်။ဇွန်လ3ရက်နေ့ကဖွင့်လှစ်လိုက်တဲ့အဲ့ဒီပင်မအဆောက်အအုံမှာအုတ်ချုပ်သူနီးပြတွေနဲ့တင်နန်းသူတင်နန်းသား300တက်ရောက်လိလစီးပူးနိုင်မှာဖြစ်ပါတယ်။အခုလိုအမေရိကန်ပြည်ထောင်စုနဲ့ပါကစ္စတန်တက္ကသိုလ်တို့ပူးတွဲပြီးတော့ပါကစ္စတန်နိုင်ငံအတွက်ရေ၊စိုက်ပျိုးရေး၊စားနပ်ရေးခအစရှိတဲ့စင်ခေါ်မှုတွေအတွက်တဘာဝစွမ်းအားကိုအသုံးချပြီးတော့အပြေရှားနိုင်မှုတီထွင်ဖန်တီးနိုင်ရေးအတွက်သုတေသနပြုလုပ်နိုင်မှုဖြစ်ပါတယ်။အမျိုးသားသိပ္ပံနဲ့နည်းပညာတက္ကသိုလ် NUST နဲ့ပါရှဝါအင်ဂျင်နီယာနဲ့နည်းပညာတက္ကသိုလ်တို့ဟာအရီဇိုနာပြည်နယ်တက္ကသိုလ်နဲ့ပူးပေါင်းပြီးတော့သုတေသနပြုလုပ်တဲ့ဗဟုဌာနနှစ်ခုကိုတီထောင်ပါလိမ့်မယ်။ရေအတုံးချလေးလာမှုသူတေသနမှာ Jam Shiro Tekato ne Yutapi ne Tekato Puvang Biro Sawema Pitalo Sai Pyoye ne Sasa Pulo Ema Tutetana Yea Tanago Pilo Po Dwe Fai Salafat Sai Pyoye Tekato ne California Tekato Ruga Putwe Piro Titang Jama Pipare Santete Naga Pakistan Nangango Tekato Echinje Nangandare Echinje Siwae Lungan Echinje Puvang Biro Tisau Jama Pipare Daha Nanangan Jama Tote Taya Pun Pyoye Simpane Nale Mune Tote Mugu Kaima อุปนิชชาနိုင်မှာဖြစ်တယ်လို့လက်ထောက်နိုင်ငံသားရေးဝန်ကြီးစတန်ဂါကမှာစကားပြောကြရမှာထည့်သွင်းပြောကြားသွားပါတယ်အမေရိကန်ပါကစ္စတန်အစိမ့်လေးလာရေးဌာနအဆင့်အည်သွင်းမြင့်တင်ရေးအတွက်တက္ကသိုလ်ရဲ့အချင်းချင်းပူးပေါင်းလှုပ်ဆောင်မှာဖြစ်ပြီးတော့ရေရှိပူးပေါင်းဆောင်ရွက်ရေးဒီထဲမှာပုဂ္ဂလိကလုပ်ငန်းတွေတီထွင်ဖန်တီးရေးထုတ်လုပ်ရေးတွေမြင့်တင်ရေးတွေလည်းပါဝင်ပါတယ်အမေရိကန်ပြည်ထ တာတွေဓာတ်ခွဲကန်းတွေတိဆောက်ရေးစတာတွေပါဝင်မှာဖြစ်ပါတယ်။2009ခုနှစ်ကစပြီးတော့ပါကစ္စတန်နိုင်ငံပြန်လည်တည်ထောင်ရေးတိဆောက်ရေးအတွက်ကျောင်းပေါင်း1000နီးပါးကိုအမေရိကန်ပြည်ထောင်စုကတိဆောက်ပေးခဲ့တယ်လို့ကျောင်းသူကျောင်းသား9000ကျော်ကိုအင်္ဂလိပ်စာသင်ကြားနိုင်ရေးပညာရေးအထောက်ပံ့နေကျောင်းသား12000ကျော်ကိုအဆင့်မြင့်ပညာသင်ကြားနိုင်ရေးပညာသင်စရိတ်အထောက်ပံ့နေပံ့ပိုးပေးခဲ့ပါတယ်။အခုလောလောဆယ်မှာလည်းအမေရိကန်ပြည်ထောင်စုဟာအမေရိကန်ပြည်ထောင်စုမှအခြေစိုက်တဲ့တက္ကသိုလ်တွေနဲ့ပါကစ္စတန်တက္ကသိုလ်တွေကြားမှာလှုပ်ဆောင်နေတဲ့ပူးပေါင်းဆောင်ရွက်မှု19ခုကိုပံ့ပိုးလုပ်ကင်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုဟာနှစ်နိုင်ငံနဲ့ဒေသအတွင်းအကျိုးရှိစေဖို့အတွက်ပါကစ္စတန်နိုင်ငံနဲ့ပူးပေါင်းပြီးတော့ခေတ်မီပညာရေးအကျိုးဖြစ်ထွန်းမှုရှိစေမဲ့လှုပ်ဆောင်နေမှုတွေအပေါ်ဝမ်းမြောက်ဝမ်းသာဂုဏ်ယူမှုဖြစ်နေရကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ VOA American တန်ကနေအခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနေ့၈ :00 ကနေ9:00 ထိတစ်ချိန်နေ့လယ်12:00ကနေနေ့ကင်း1:00ချိတချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ထုတ်လွှင့်ပေးနေတဲ့စနေနေ့မနက်ခင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်ရှင်အခုမနက်ဖက်အစီအစဉ်အဆုံးသတ်ခင်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ကြီးညာပေးပါမယ်ရှင
်ဒီရဲပလင်ကံရိုးတန်းကဟောတဲ့တလုံးမှာဂျမ်ဖက်တိုက်ခတ်မှုကြောင့်ပြစ်တိန်ဂျာမနီနဲ့ဘယ်လ်ဂျီယံနိုင်ငံသားတွေအပါအဝင်လူ38ဦးထက်မနည်းသေဆုံးသွားတယ်လို့တူနီရှားတာဝန်ရှိသူတွေကပြောပါတယ်တူနီရှားနိုင်ငံဆူဇာမျိုးက Imperial Mahabar Hotel နာပင်လယ်ကမ်းကြီးတစ်ခုကလူတွေကိုတောက်ချာနေမှာတနတ်သမားတွေကဝင်ပစ်ခဲ့တာလို့ပြည်ထောင်စုဝန်ကြီးဌာနတာဝန်ရှိသူတွေကပြောပါတယ်။ကိုဝေးနိုင်ငံမျိုးတော်ကရှီယပ်ပလီတစ်ခုမှာအထက်ဘိုးခွဲတက်ခတ်မှုကြောင့်လူ25ယောက်ထက်မနည်းသေဆုံးခဲ့ရတဲ့ဖြစ်ဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့အစ္စလာမ်အစွန်းရောက် IS အဖွဲ့ကပြောလိုက်ပါတယ်။ကိုဝေးစီးတီးမှာရှိတဲ့ Imman Sardibli ကိုတက်ခတ်ခဲ့တာဖြစ်ကြောင်း IS အဖွဲ့နဲ့ဆက်ဆက်တဲ့ Nas Province အဖွဲ့ကပြောတာပါ။တောက်ကြနေကပလီအတွင်းဝပြုစုတောင်းသူတွေပြည်နေတဲ့အချိန်မှာအတီကံဘုံခွဲသမားကသူ့မှာပါလာတဲ့ဘုံတွေကိုဖောက်ခွဲလိုက်တာဖြစ်ပါတယ်။ပြင်သစ်နိုင်ငံ Ron Elb အရက်ကတဘာဝတောင်ွေဆက်ယုံတစ်ခုကိုအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်အဲ့ဒီဒေသရဲ့လူညုံရင်းတတိပေးချက်အဆင့်ကိုမြင့်နိုင်သမျှအမြင့်ဆုံးဖြစ်တဲ့တိုက်ခိုက်မှုဆိုတဲ့အဆင့်အထိတိုးမြင့်ထားတယ်လို့ပြင်သစ်သမ္မတ François Hollande ကပြောပါတယ်။လီယွန်မျိုးအရှိတောင်ဘက် Saint Quentin Follavier ဆိုတဲ့မြို့ငယ်လေးကဆက်ယုံမှာတိုက်ခိုက်ခံရပြီးနိုင်ရီအတော်ကြားတောက်ကြနေနေ့လယ်ပိုင်းမှာလူညိုရေးဆိုင်ရာအဆင့်မြင့်အစည်းအဝေးတစ်ခုအပြီး Mr. Orland ကအဲ့ဒီလိုပြောတာပါဒိန်တူစုံတွဲတွေဟာအမေရိကန်ပြည်ထောင်စုရဲ့ဘယ်နေရာမှာမဆိုလက်ထပ်ထိမ်းမြှောက်ခွင့်ရှိတယ်လို့အမေရိကန်တရားလွှတ်တော်ချုပ်ကတောက်ကြနေမှာဆုံးဖြတ်လိုက်တာဟာအမေရိကန်ပြည်ထောင်စုအတွက်အောက်မွဲတစ်ခုဖြစ်တယ်လို့ပြောပြီးသမ္မတဘရက်အိုဘားမားကကြေညာလိုက်ပါတယ်လူတိုင်းအတွက်ဥပဒေရရပိုင်ခွင့်နဲ့တန်းတူညီမျှတဲ့အကအကွယ်တွေကိုအမေရိကန်အခြေခံဥပဒေကအာမခံချက်ပေးထားတယ်လို့အဖွဲ့ဝင်ကိုဥပါတရားလွှတ်တော်ချုပ်မှာငားမဲလေးမဲနဲ့ဆုံးဖြတ်ခဲ့တာပါကနေဒါနိုင်ငံမှာကျင်းပနေတဲ့2015 FIFA အမျိုးသမီးကမ္ဘာဖလားမှာဂျာမနီအသင်းအကြိုးပိုလူပွဲတက်သွားပါပြီ။မွန်ထရီယယ်မြို့မှာတောက်ကြနေကကျင်းပတဲ့ပထမ quarter final မှာဂျာမနီကပြင်သစ်ကို penalty နဲ့5ဂူ4ဂူအနိုင်ရပြီး semi final တက်သွားပါတယ်။လက်ရှိမှာတော့ American နဲ့တရုတ်အသင်းတို့ကစားနေကြပြီးတော့ draw point ပြီးတဲ့အချိန်ထိတစ်ဖက်နဲ့တစ်ဖက်ကိုမသွင်းနိုင်ကြသေးပါဘူးခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာပါ။ဒီမနက်အစည်းအဝေးထုတ်လုပ်ရေးမှူးကကိုကောင်းထက်နဲ့ကိုရန်နိုင်တို့ဖြစ်ကြပြီးအသံဖန်း engineer ကတော့ဇဟာရအဘူစိတ်ဖြစ်ပါတယ်။ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ79နဲ့41တို့ကနေအတန်လွှင့်ပေးသွားမှာဖြစ်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မအခွားညိုပါရှင်။
This program has come to you from the Voice of America, Washington.